Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American အတန်ရဲ့2020ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရသောသတင်းတွေကိုကိုရန်နိုင်နဲ့အတူတင်ပြပေးပါမယ်ရှင်။American သမ္မတဒေါ်နယ်ထရမ့်ကကိုဗစ်ကာလအကူအညီပေးရေးပါဝင်တဲ့ American အစိုးရအသုံးစရဥပဒေမူကြမ်းကိုစနေနေ့ညသကောင်းရံအချိန်အထိလက်မှတ်မထိုးတာကြောင့်အလုံးလက်မဲ့ခန်းစား권နဲ့အင်္ဂါကပြီးဖို့အခက်အခဲတွေ့နေသူတွေအတွက်ပေးအပ်နေတဲ့ခန်းစား권တွေတနင်္ဂနွေနေ့ကစလို့တက်တန်းကုန်ဆုံးပြီဖြစ်ပါတယ်လွှတ်တော်နှစ်ရက်ကတည်ပြုထားတဲ့ဒီဥပဒေကြမ်းကိုသမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်ထည့်ပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်နေတာဖြစ်ပြီးမနေ့စနေနေ့အထိလည်းဆက်ပြီးတော့ကန့်ကွက်နေစေဖြစ်ပါတယ်ဥပဒေမူကြမ်းမှာပါရှိတဲ့ American ပြည်သူတွေအတွက်ထောက်ပံ့ငွေတဦးကိုငွေကြေးဒေါ်လာ600အစားဒေါ်လာ2000စီပေးဖို့လိုလားတယ်လို့ဥပဒေမူကြမ်းနေ့ကအလဟတာသုံးဆွဲတဲ့ငွေကြေးတွေကိုရက်ဆိုင်ပစ်ဖို့သူက Twitter စာမျက်နှာမှာစနေနေ့ကရေးသားထားပါတယ်ဥပဒေမူကြမ်းကိုသမ္မတလက်မှတ်မထိုးတာကြောင့် American ပြည်သူ14သန်းအလုံးလက်မဲ့ခံစား권ဆုံးရှုံးမှာဖြစ်တယ်လို့ American အလုံးသမားဝန်ကြီးဌာနစီးရင်စရာရိယာသိရပါတယ် American ဒေါ်လာ 2.3 trillion သုံးဆွဲမဲ့ဒီဥပဒေမူကြမ်းကိုသမ္မတထရမ့်လက်မှတ်မထိုးရင် American အစိုးရတစ်စိတ်တစ်ပိုင်းပေးရဖို့အခြေအနေကိုကြုံတွေ့ရမှာဖြစ်ပါတယ် American Congress လွှတ်တော်အမတ်တွေ Christmas ပေးရကိုပိတ်သိမ်းပြီးတနင်္လာနေ့မှာတွေ့ဆုံပြီးတော့ကြားပြတ်အစည်းအဝေးတစ်ခုမဲ့ခွဲဆုံးဖြတ်အတည်ပြုဖို့လိုအပ်လာမှာဖြစ်ပါတယ်ရှင်ဥရောပနိုင်ငံအတော်များများဒီကနေ့တင်းနေနေနေမှာ COVID-19 ကာကွယ်ဆေးစပြီးတော့ထိုးနှံပေးနေပြီဖြစ်ပါတယ်။အီတလီနိုင်ငံမှာသူနာပြုတဦးတက္ကသိုလ်ပါမောက္ခတဦးနဲ့ဆရာဝန်တဦးတို့ကိုရောမမျိုးစီးရုံတစ်ခုမှာပထမဆုံးကာကွယ်ဆေးထိုးပေးခဲ့ပါတယ်။စပိန်မှာတော့ Guadalajara မှာရှိတဲ့တက်ကြီးဆောင်လျှောက်ရေးကိဟာမှာစပြီးတော့ကာကွယ်ဆေးထိုးပေးခဲ့တာပါ။ဥရောပနိုင်ငံအတော်များများအတွက် Pfizer BioNTech ကာကွယ်ဆေးပထမအတုပ်1000စီတင်ပို့ဖို့ကန့်သက်ထားတာပါနိုင်ငံတွေအနေနဲ့ကိုယ်အစီအစဉ်နဲ့ကိုယ်ကာကွယ်ဆေးထိုးပေးမှာဖြစ်ပြီးယောဂကုသနိုင်ခြင်းအခွင့်အလမ်းများတဲ့သူတွေကိုဦးစားပေးထိုးနှံပေးသွားမှာဖြစ်ပါတယ်။ပို့ပြီးတော့ကုသလွယ်သလိုပို့ပြီးအန္တရာယ်ပေးနိုင်တဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲနိုင်ငံတချို့ကိုပြန့်နှံ့လာတဲ့အချိန်မှာပဲဥရောပနိုင်ငံတွေမှာအခုလိုကာကွယ်ဆေးတွေကိုစပြီးတော့ထိုးနှံပေးနေတာဖြစ်ပါတယ်။ဒီဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကငကူထက်90ရာခိုင်နှုန်းကနေ84ရာခိုင်နှုန်းပို့ပြီးကုသမြင်တာတွေ့ရတယ်လို့လန်ဒန်တကူရီတန်ရှင်းနဲ့အပူပိုင်းယောဂများဆိုင်ရာတက္ကသိုလ်တစ်ခုရဲ့လေ့လာချက်မှာဖော်ပြထားပါတယ်ရှင်။အခုကိုရိုနာဗိုင်းရပ်စ်ကြောင့်ရင်းခံကမ္ဘာလုံးဆိုင်ရာကပ်ယောဂကနောက်ဆုံးကပ်ယောဂမဟုတ်တလို့ကပ်ယောဂတွေကိုကြုံနေရဦးမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဒီကနေ့တနင်္ဂနွေနေ့ပထမအကြိမ်နိုင်ငံတကာကပ်ယောဂကြိုတင်ပြင်ဆင်ရေးနေ့အတွက်ဗီဒီယိုကနေတဆင့်ပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်အခုဖြစ်ရမှာ COVID-19 ကနေသင်ကန်းစာရည်ရွယ်မှာဖြစ်တယ်လို့လူသားတွေကျန်းမာရေးနဲ့တရိတ်ဆန်တွေနဲ့ကမ္ဘာမြေကြီးကြားနီးကပ်တဲ့ဆက်သွယ်မှုတွေရှိနေတာကိုလည်းသူကသတိပေးပြောကြားခဲ့ပါတယ်လူတွေကကပ်ယောဂတစ်ခုဖြစ်လာရင်ငွေတွေအကုန်ကျခံလိုက်မယ်နောက်ကပ်ယောဂပြီးသွားရင်မေးမေးပြောပြောနေလိုက်ကြပြီးနောက်ထပ်ဖြစ်လာနိုင်တဲ့ကပ်ယောဂတွေအတွက်ကြိုတင်ပြင်ဆင်ထားကြတာမရှိတယ်လို့ဖြစ်လာရင်အကြောက်တရားနဲ့ရင်ဆိုင်ပြီးနောက်တော့လိလူရှူထားလိုက်တာမျိုးလုပ်နေကြတာဟာအချိန်ကြာခဲ့ပြီလို့ညွှန်ကြားမှုချုပ် Tedros ကပြောပါတယ်ဖြစ်ပေါ်လာတဲ့အရေးပေါ်ပြဿနာအလုံးကိုရှာဖွေဖော်ထုတ်နိုင်ဖို့ယောနေစီဖို့နဲ့ရှောင်ရှားနိုင်ဖို့နိုင်ငံတိုင်းကျန်းမာရေးဆောင်ရှားမှုအထောက်ပံ့ဆိုင်ရာရင်းနှီးမြှုပ်နှံမှုရှိဖို့လိုတယ်လို့လည်းသူကပြောပါတယ် Oregon ပြည်နယ်ကမွေးမြူရေးချက်တစ်ချံကနေလွတ်သွားတဲ့Ming လို့ခေါ်တဲ့အမွေးရှည်မွေးပါတကောင်မှာအရေးအတွက်တိမ်မများတဲ့ COVID-19 virus ပိုးဆန့်သက်တွေ့ရှိရတယ်လို့ Oregon ပြည်နယ်စိုက်ပျိုးရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီမွေးပါမွေးမြူရေးချက်ကမွေးပါတွေမှာ COVID-19 ကူးစက်မှုဖြစ်ပွားပြီးတဲ့နောက်မွေးမြူရေးချက်အနီးအနားကတော်ရိုင်းတရိဆန်တွေကိုတာဝန်ရှိသူတွေကဖမ်းဆီးဆန့်သက်စစ်ဆေးနေတုန်းမှာအခုလိုချက်တွေကလွတ်သွားတယ်လို့ယူဆရတဲ့မွေးပါမှာ COVID-19 ပိုးတွေ့ရှိခဲ့တာပါ။ဒီမွေးမြူရေးချန်နယ်ကမွေးပါ62ကောင်ကိုဒီဇင်ဘာ9ရက်နေ့ကဒုတိယအကြိမ်ဆန်သက်စစ်ဆေးခဲ့ပြီး62ကောင်မှာတကောင်ပဲ COVID-19 ကူးစက်နေတာတွေ့ရတယ်လို့ပြည်내တာဝန်ရှိသူတွေကပြောပါတယ်။အဲဒီနောက်ဒီဇင်ဘာ21ရက်နေ့ကထပ်ပြီးတော့စစ်ဆေးခဲ့တာမှာတော့အဲဒီအမွေးရှည်မွေးပါအလုံးမှာ COVID-19 ကင်းစင်တာကြောင့်အခုအခါမွေးမြူရေးချန်ကမွေးပါအလုံးဗိုင်းရပ်စ်ကင်းစင်သွားပြီလို့ Oregon ပြည်내စိုက်ပျိုးရေးဝန်ကြီးဌာနကပြောပါတယ်။ ဒီမွေးမြူရေးချမ်းကမွေးပါတွေကိုတီးကျန့်ခွဲထားတာကနေပြန်လွှတ်ပေးဖို့နောက်ထပ်စံသက်စစ်ဆေးမှုတွေကိုဆက်လုပ်သွားဖို့ရှိပါတယ်ရှင်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ထင်ရှားပေးသွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံ National မြို့မှာအိမ်လုံးနေထိုင်တဲ့ကားစင်ပေါက်ကွဲသွားတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့ဗဟုသုရစုံစမ်းစစ်ဆေးသူတွေဟာပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့တဲလွန်စာရရှိဖို့အတွက်အဲ့ဒီမြို့ကစင်ကြေပုံးမှာရှိတဲ့နှစ်ထိုင်တအိမ်ကိုမနေ့ကအရှာဖွေခဲ့ကြပါတယ်။ Christmas နေ့ကဖြစ်ခဲ့တဲ့ဒီပေါက်ကွဲမှုကြောင့်လူ3ယောက်တန်းရသွားခဲ့ပါတယ်။ဒါပြန်ဒီပေါက်ကွဲသွားတဲ့ကားနာကနေရရှိခဲ့တဲ့လူခန္ဓာကိုယ်စိတ်ပိုင်းတချို့ကိုလည်းပေါ်ထုတ်နိုင်ဖို့အတွက်ဘိုးအစိုးရတာဝန်ရှိသူတွေကြိုးပမ်းနေကြပါတယ်။နက်ရှိုးမျိုးလေကောင်မှရပ်ထားတဲ့အဲ့ဒီအိမ်လိုနေထိုင်တဲ့ကားဟာတောက်ကြနေမနဲ့အစောပိုင်းကပေါက်ကွဲသွားခဲ့တာဖြစ်ပါတယ်။ဒီပေါက်ကွဲမှုကြောင့်နီးနားကကားတော်များများပျက်စီးသွားခဲ့ပြီးတော့စီးပွားရေးလုပ်ငန်း40ကျော်ရဲ့ဆိုင်ခန်းတွေလည်းပတင်းပေါက်တွေကွဲပြီးတော့ထိခိုက်ပျက်စီးသွားခဲ့ပါတယ်။ဒေသခံရဲတပ်ဖွဲ့ FBI တာဝန်ရှိသူတွေနဲ့တခြားအမေရိကန်အစိုးရတာဝန်ရှိသူတွေဟာနက်ရှိုးမျိုးနဲ့ဆက်တမိုင်ကွာအန်တီယောက်မျိုးကနထိုင်တစ်ခုကမြောက်ခန်းကိုအဓိကဝရောက်ရှာဖွေစစ်ဆေးခဲ့တယ်လို့မျက်မြင်သက်သေတယောက်ကကိုးကားပြီးတော့ရိုက်တာသတင်းကဖော်ပြပါတယ်ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့သူဟာဘသူဘဝဖြစ်တယ်ဆိုတာကိုတော့တာဝန်ရှိသူတွေဘက်ကထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူးဒါပေမဲ့လည်းဒီလူဟာဘေကစ်တောင်းနန်းကအိမ်မက်မှာနေသွားတဲ့အသက်63နှစ်အရွယ်အမျိုးသားဖြစ်တယ်လို့ CBS ရုပ်သံသတင်းကဖော်ပြပါတယ်ခင်ဗျာမေဂန်ပြည်တော်စု Illinois ပြည်နယ် Rockford မြို့ဘောလင်းကစားကွင်းမှာမနေ့စနေနေ့ကတနက်သမားတယောက်ကပြစ်ခတ်ခဲ့ရာကြောင့်လူ3ယောက်တေဆုံးပြီးတော့3ယောက်ဒဏ်ရာရသွားခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ရဲတပ်ဖွဲ့ကအဲ့ဒီနေရာတဝိုက်မှာရှားဖွေစစ်ဆေးမှုတွေဆက်လုပ်နေတာကြောင့်လူတွေအနေနဲ့ The Don Carter Lane ဘောလင်းကစားကွင်းကိုမလာကြဖို့ Rockford မြို့ရဲတပ်ဖွဲ့က Twitter ကနေတိုက်တွန်းထားပါတယ်။စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပြီးသုံးယောက်တည်ဆုံးနေဆိုတာကိုအတည်ပြုနိုင်တယ်လို့ရဲတပ်ဖွဲ့အကြီးအကဲဒန်အိုရှေးကအဲ့ဒီအဆောက်အုံပြင်ပမှလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ်။ပြစ်ခတ်မှုကြောင့်နောက်ထပ်သုံးယောက်တန်းရာသွားခဲ့ပြီးတော့အဲ့ဒီလူတွေကိုတော့စေယုံတင်ထားတယ်လို့ပြောပါတယ်။အခုလောလောဆယ်မှာတော့တန်မြတ်ရှိတဲ့လူတယောက်ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ဒန်အိုရှေးကပြောပေမဲ့ဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိပါဘူး။ပြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မှာတော့လူတွေအနေနဲ့ဝတ်ပြုဆုတောင်းပေးကြဖို့ကိုဒန်ကာဒလေးဘောလင်းကစားကွင်းကသူတို့ရဲ့ Facebook စာမျက်နှာကနေရေးထားပါတယ်။အမေရိကန်မှာတနက်ကိုင်းဆောင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဥရေပြူပြီးဖြေရှင်းမှုအချိန်တော်ကြာကလေးကပြည်တော်စုအဆင့်ဆွေးနွေးမှုတွေရှိခဲ့ပေမဲ့လည်းရှင်မတိုးနောက်မဆုတ်ဖြစ်နေပြီးတော့ပြစ်ခတ်မှုတွေဟာလည်းမကြာခဏဆိုလိုဖြစ်ပွားလေရှိပါတယ်ခင်ဗျာ။ပါကစ္စတန်နိုင်ငံမြောက်ပိုင်းကတောင်ထူထဲတဲ့ဒေသမှာဆေးရဟင်ဒဇင်ပြတ်ကျသွားတဲ့အတွက်ရဟင်မှု၂ယောက်အပါဝင်တပ်ဖွဲ့ဝင်၄ယောက်တိစုံသွားတယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။ဒီရဟင်ဟာမနေ့စနေနေ့ကဂီလ်ဂျစ်ဘာဒစ်တန်ဒေသမှာစစ်ချုပ်ရင်းပြီးပြစ်ကျသွားတာဖြစ်ပြီးတော့တည်ဆုံသွားတဲ့စစ်သားတယောက်ရဲ့ရုပ်လောင်းကိုစကာဒူမျိုးကစစ်ဆေးရုံကိုပို့ဆောင်လိုက်တယ်လို့ပါကစ္စတန်စစ်တပ်ရဲ့ကြီးညာချက်မှာပြောပါတယ်။ပါကစ္စတန်နိုင်ငံမှာဖိကရဲနဲ့တည်တွင်လေးမြန်နေနဲ့ရဟင်တွေမကြာခဏပြစ်ကျခဲ့တာကြောင့်ပါကစ္စတန်နိုင်ငံရဲ့စစ်ဖက်အရက်ဖက်လေကြောင်းပေးကင်းလုပ်ငန်းတွေဟာပြဿနာရှိနေတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံကလေကြောင်းလိုင်းကခီးသည်တင်လေနေစင်းဟာလဲကွာချီမျိုးကလူနေနေတဲ့ကောဒီနေ့မှာပြတ်ကျပြီးတော့98ယောက်တေဆုံးသွားတဲ့အတွက်ပါကစ္စတန်လေကြောင်းလိုင်း PIA ဟာအကြီးအကျယ်စီးစစ်ဆောင်ကြီးမှုတွေနဲ့ခံရရပါတယ်။ဒါပြေ2015ခုနှစ်ဩဂတ်စ်လတုန်းကလည်းပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာဆေးရဟင်ဒဇင်ပြတ်ကျခဲ့တာကြောင့်12ယောက်တေဆုံးခဲ့တယ်လို့အဲ့ဒီနေ့မေလတုန်းကလည်းဂီလ်ဂျစ်ဒေသကပန်းမြစ်ခန်းသားမှာ MI-17 ဆေးရဟင်ဒဇင်ပြတ်ကျခဲ့တာကြောင့်နိုင်ငံသားတန်မတ်2ဦးပါဝင်9ယောက်တေဆုံးခဲ့ပါတယ်။တောင်ထူရက်တဲ့ဂီလ်ဂျစ်ဒေသဟာတရုတ်အာဖဂန်နစ္စတန်နဲ့အိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသနဲ့လည်းဆက်ဖြစ်တာကြောင့်မဟာဗျူဟာအရလည်းအရေးပါတဲ့ဒေသဖြစ်ပါတယ်ခင်ဗျာ။အာဖရိကတိုက်ကနိုင်ဂျာနိုင်ငံမှာဒီနေ့အထွေထွေရွေးကောက်ပွဲကျင်းပနေပြီးတော့ဒီရွေးကောက်ပွဲကနေပထမဆုံးအကြိမ်ဖြစ်တဲ့ဒီမိုကရေစီနည်းရရွေးချယ်တင်မြှောက်လိုက်တဲ့သမ္မတတွေကြားအာဏာလွှဲပြောင်းမှုတွေဖြစ်ပေါ်လာလိမ့်မယ်လို့မျှော်လင့်နေကြပါတယ်။လက်ရှိအာဏာရပါတီရဲ့ကိုယ်စားလှယ်လောင်းဖြစ်တဲ့ပြည်ထောင်စုဝန်ကြီးမိုဟာမက်ဘဇူးန်ဟာရွေးကောက်ပွဲကိုအနိုင်ရပြီးတော့သမ္မတမဟာမဒူအစ်ဆိုဖူရဲ့နေရာကိုဆက်ခံဖို့ဤပန်းစားနေပါတယ်။လက်ရှိသမ္မတမဟာမဒူအစ်ဆိုဖူဟာ၅နှစ်သမ္မတတန်းကိုနှစ်ကြိမ်တာဝန်ထမ်းဆောင်ပြီးတဲ့နောက်ယာဒူးကနေအနားယူတော်မှာဖြစ်ပါတယ်။ မိုဟာမက်ဘဇူးကတော့သူ့အနေနဲ့သမ္မတအစ္စဖူရဲ့မူဝါဒတွေကိုဆက်လက်အကောင်အထည်ဖော်သွားမယ်လို့ကတိပြုပြောကြားထားသလိုတိုင်းပြည်တွင်းမှာဖြစ်နေတဲ့အာဂီလိုက်စားမှုတွေကိုလည်းတိုက်ဖြတ်သွားမယ်လို့ပြောပါတယ်။တကယ်လို့သူ့အနေနဲ့ဒီရွေးကောက်ပွဲကိုနိုင်ရခဲ့မယ်ဆိုရင်နိုင်ရနိုင်ငံသားတွေအနေနဲ့အစကတည်းကအစင်းစင်းဖြစ်တဲ့သူကိုရွေးချယ်လိုက်တာဖြစ်လိမ့်မယ်လို့သူ့ရဲ့မဲဆွယ်စီရင်ဗီဒီယိုကနေတစ်ဆင့်ပြောထားပါတယ်။နိုင်ငံနိုင်ငံဟာလုံခြုံရေးအရပြဿနာတစ်ခုကိုလည်းရင်ဆိုင်နေရပြီးတော့တစ်ခုကတော့နောက်ဖက်မာလီနဲ့ဘာကီနာဖာဆိုနယ်စပ်နားမှာအယ်ကိုင်ဒါအနေနဲ့ဆက်နွယ်နေတဲ့ IS အစွန်းရောက်တွေရဲ့ထပ်တလဲလဲတိုက်ခိုက်မှုတွေနဲ့ကြုံနေရတာဖြစ်ပြီးတော့နောက်တစ်ခုကတော့အရှေ့တောင်ပိုင်းနိုင်ဂျီးရီးယားနဲ့နယ်စပ်ချင်းတိဆက်နေတဲ့နေရာမှာဘိုကိုဟာရမ်သဘုံတွေရဲ့တိုက်ခိုက်မှုနဲ့ကြုံနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာလည်းနိုင်ဂျာစစ်သားတွေနဲ့ရဲသားယာပေါင်းများစွာတည်ဆုံခဲ့ပါတယ်။ဒါပြင်နိုင်ဂျာနိုင်ငံရဲ့စီးပွားရေးအခြေအနေဟာလည်းစိုးရိမ်စရာအနေထားမှာရှိနေပြီးတော့လူဦးရေရဲ့40ရာခိုင်နှုန်းကအလွန်မဲဆင်းရဲမွဲတူမှုအောက်မှာကျအောင်နေတာဖြစ်ပါတယ်ခင်ဗျာ။ဒီမိတ်ကန်တန်ရဲ့မြန်မာဘာသာစီစဉ်တွေကိုည10နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မလေးရှားနိုင်ငံကနေထိုင်းနိုင်ငံဘက်ကိုခိုးဝင်လာတဲ့မြန်မာ၅ဖက်လှေလုပ်သား11ယောက်ကိုထိုင်းအနာပိုင်းတွေကဖမ်းဆီးလိုက်တဲ့သတင်းကိုပြောပြပါမယ်။ကျွန်မကအေးမှာပါ။မလေးရှားနိုင်ငံကနေဆန်ဝိုင်းကိုလိုမြစ်ကိုဖျက်ပြီးထိုင်းနိုင်ငံထဲကိုခိုးဝင်လာတဲ့မြန်မာနိုင်ငံသား11ယောက်ကိုဒီအပိုင်းမှာပဲထိုင်းဘက်ကဖမ်းဆီးရမိခဲ့တာပါ။ခိုးဝင်လာသူအားလုံးကတော့ခရီးသွားထောက်ခံချက်မပါရှိကြသလိုဖျားနာတာတွေမတွေ့ရပေမဲ့ကိုဗစ်စင်တာကိုပို့ပြီးအရင်ဆုံးဆေးစစ်မယ်ဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကတော့အခုလိုပြောပြပါဗျာ
။အထိုင်းမလေးကနေစမ်းနေပြီးတော့ခိုးဝင်လာတော့ထိုင်းဘက်ထဲခိုးဝင်လာလို့ဆန်းခံရတာပေါ့။အာမြန်မာနိုင်ငံသားယောက်ျားလေးစစ်တယောက်ပေါ့နော်။
Okay
သူတို့ကဟိုမှာအဲ့ဒီမလေးရှားထဲမှာတော့ဆိုလို့ရှိရင်သူတို့မလေးရှားအဲ့ဒီငါးဖန်းလေးဒီမှာလောက်တယ်လို့ပြောတယ်။အခုကဟိုဒီကိုဗစ်ရောဂါလည်းပါလဲဖြစ်နေတဲ့ဆောင်းကြတဲ့အခုဒီဒီလိုဆောင်းမီးတဲ့ပြန်ဖို့အတွက်ခိုးဝင်တော့ပြောရမယ်ဆိုလို့ရှိရင်ဒါလည်းပွဲစားနဲ့ဝင်နေစီမှာလေတနေရာမှာသူတို့စောင့်နေတော့လားသူကအပိုင်ထဲမှာပဲအဲ့ဒီအချိန်မှာဇော်သားတွေကတွေ့တော့အာနာပိုင်ကြီးအကြောင်းကြားတော့ပါပြီးတော့စစ်စစ်အခန်းခံရပေါ့ဟုတ်ပါဘူးသူတို့ကလုံးလုံးဆိုင်ရတော့သူတို့ဝင်နေလောက်လေအဲ့ဒီငွေကပြောတယ်ကိုဗစ်ဟိုဆောကရှိမရှိစစ်ဆေးမယ်လေစစ်ဆေးပြီးတော့ဒါတကယ်လို့မရှိဘူးဆိုလို့ရှင်တော့တုံးနေတရားဝင်ခိုးဝင်တဲ့အမှုတွေပေါ့လေအဲ့ဒါနဲ့သူတို့ပြန်ပြီးတော့လွှဲပြောင်းပေးလို့မပေါ့ဒါလာဝကအဲ့ဒီတိုင်းရေးမယ်လို့ရှိပါတယ
်ဟုတ်ကဲ
့မြေရောကဘာညာလဲစစ်ဆေးရတော့ဟိုမသိသေးဘူးနော်အဖြေဟိုရှိတယ်မရှိဆိုတာတော့မသိသေးဘူးပေါ့ဘာနဲ့ဒီနေ့ထိုင်ထားမှာပေါ့
ဖန်စီထိမ့်သိခံရတဲ့မြန်မာတွေဟာမလေးရှားနိုင်ငံမှာငါးဖန်လေလုပ်သားတွေအဖြစ်လှုပ်လှုပ်ခဲ့ကြသူတွေလို့ဆိုပါရယ်မလေးရှားနိုင်ငံမှာကိုဗစ်ပြန့်နှံ့မှုတွေများလာတာကြောင့်ပွဲစားတွေဟာရွှေ့ပြောင်းလုပ်သားတွေကိုထိုင်းနိုင်ငံဘက်ကမှောင်ခိုသွင်းလာဖြစ်မယ်ဆိုပြီးဆန်ဝိုင်းကိုလိုမြို့နယ်မှူးရန်ဂရောင်းတီမာဘက်ကတုံ့တက်ပြောဆိုခဲ့ကြောင်းဒေတာကန်သတင်းတွေမှာဖော်ပြကြပါရယ်ကိုဗစ်ကရောဂါကြောင့်သေဆုံးသူ60နဲ့အတီးပြုလူနာ6000ကျော်ရှိတဲ့ထိုင်းနိုင်ငံမှာမကြသေးခင်သတင်းပတ်တွေကဆလို့ရောဂါကူးစက်မှုတွေစစ်ဆေးတွေ့ရှိခဲ့တဲ့အထက်မှာမြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံကနေနေဆက်ဖြတ်ကျော်ပြန်ဝင်လာသူတွေလည်းပါဝင်လာခဲ့တာပါထိုင်းနိုင်ငံဟာမြန်မာရှေ့တောက်လို့သမားတွေကြားကိုဗစ်တွေ့ရှိမှုတွေများရလာပြီးတဲ့နောက်နိုင်ငံနဲ့ပြည်နယ်မှာကိုစိုးရိမ်တဲ့အတွက်နေဆက်လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ခြားထားချိန်မှာပဲမလေးရှားနဲ့မြန်မာဘက်ကနေခိုးဝင်လာတဲ့မြန်မာရှေ့တောက်လို့သမားတွေကိုဖမ်းဆီးမှုတွေကဇက်တိုက်ဆိုသလိုရှိနေခဲ့ပါတယ်ကျွန်မမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
တော်ရ ားဆွေများရှင်ကျမစုမောမှာဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးကအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ NLD ဆိုရရဲ့ပထမတက်တမ်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆုံးရှုံးပြီးတက်ကြွလှုပ်ရှားသူတွေဖမ်းဆီးတရားစွဲဆိုခံရတာမျိုးရှိခဲ့တာကြောင့်အခုလာမယ့်2021 NLD ဆိုရဒုတိယတက်တမ်းမှာတော့ဒီမိုကရေစီပြည်ပြည်ပြောင်းလဲမှုတွေအမှန်တကယ်လုပ်ဖို့လိုမယ်လို့လှုပ်ရှားသူတွေကတောင်းဆိုလိုက်ပါရစေ။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်းဖွဲ့ရဲ့တည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြူအောင်ကိုကျမစုမောင်ကဆက်သွယ်မေးမြန်းပြီးဒီသတင်းမှတ်ရမြန်မာဒီမိုကရေစီဆွေးနွေးကအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်ဟုတ်ကဲ့ကိုရဲဝဖြူအောင်ရှင်မင်္ဂလာပါမြန်မာနိုင်ငံမှာပြီးခဲ့တဲ့ဒီ NLD အစိုးရသက်တမ်းကာလအတွင်းမှာပေါ့နော်အထူးသဖြင့်နိုင်ငံသားတို့ရဲ့အခွင့်အရေးပေါ့နော်ဒီမိုကရေစီစံနှုန်းအနေနဲ့အညီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာသတင်းရယူပိုင်ခွင့်ဒီလွတ်လပ်ခွင့်အနေနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေအကဲဆန့်မှုတွေရောနောက်ပြီးတော့အခက်အခဲတွေနဲ့လည်းအများကြီးရင်ဆိုင်ခဲ့ရတဲ့အနေအထားတွေနဲ့ကြုံရတယ်ဆိုပြီးတော့သတင်းချက်လက်တွေစီရင်ခံစာတွေမှာလည်းဖော်ပြခဲ့တာရှိတယ်အဲ့ဒီမှာအတန်အဖွဲ့အနေနဲ့လည်းဒီဇိုင်းမမတ်ဒါတွေနဲ့ပတ်သက်ပြီးတော့ထောက်ပြခဲ့တာတွေတောင်းဆိုခဲ့တာတွေရှိတယ်ဆိုတဲ့အခါကျတော့ဘလို့ချိုးဖောက်မှုတွေနဲ့ရင်ဆိုင်ခဲ့ရလဲဘာတွေစိန်ခေါ်မှုတွေနဲ့ကြုံတွေ့ခဲ့ရလဲဆိုတာအရင်ဆုံးရှင်းပြပေးပါရှင်
ဟုတ်ကဲ့ခင်ဗျာလက်ရှိကတည်းကဆိုတော့ကျွန်တော်တို့မြင်တာကတော့စင်ခုံမှုအနေနဲ့ဆိုရင်တော့ဒီမိုကရေစီရင်ကျေးမှုကိုပေါ်ဆောင်ပို့ရမှာအဓိကစင်ခုံမှုဖြစ်နေတယ်ဆိုတော့ဒီမိုကရေစီရင်ကျေးမှုကဘာလို့ကျွန်တော်အဓိကဆိုလို့ရှင်လဲဆိုတော့အချက်နဲ့ချက်ပါတစ်ခုကတော့လောလောဆောထောက်ပေါ်ပတ်စုပ်ခွင့်ဖြစ်ပါတယ်နောက်တစ်ခုကတော့ရက်သားအခန်းကဏ္ဍဖြစ်ပါတယ်ဆိုတော့ဒီနှစ်ခုလုံးကလည်းပဲဆက်ဆက်နေပါတယ်လောလောဆောထောက်ပေါ်ပတ်စုပ်ခွင့်ဆိုတော့ဆိုရှယ်မီဒီယာမှာဖြစ်စေဘလော့ဂ်တွေဝက်ဆိုက်တွေမှာဖြစ်စေမြေပြင်မှာဖြစ်စေကိုယုံကြည်တာတွေကိုဟိုပြောနိုင်ဖို့ဆိုနိုင်ဖို့ဝေဖန်ထုတ်ပြနိုင်ဖို့ဒီအခါမှာကိုမကြိုက်မကြိုက်တဲ့အကြောင်းကိုပြောနိုင်ဖို့စားတဲ့ဟိုအကြောင်းအရာတွေမှာကဟိုနိုင်ငံသားတွေပြည်သူတွေနေနဲ့အခက်အခဲတွေအများကြီးရှိနေတယ်ပေါ့နော်။နံပါတ်၁ကတော့ဘာဖြစ်မလဲဆိုရင်တော့ဒီမတရားတဲ့ဥပဒေတွေရှိနေခြင်းကပြည်သူတွေအတွက်ကိုဆက်ဆံစားရှိလို့ခေါ်တဲ့ကိုယ့်ဘာသာကိုဟိုနှုတ်ပိတ်လိုက်မှုကိုဖြစ်စေရပေါ့နော်။ဆိုတော့၆၆ကားကြီးလိုမျိုးနာမည်ကြီးဥပဒေတွေရှိနေတယ်။နိုင်ငံတော်လိုမျိုးဥပဒေတွေရှိခဲ့တယ်။အကြမ်းဖက်မှုဥပဒေတွေရှိခဲ့တယ်။မတရားတဲ့ဆက်သွယ်မှုဥပဒေတွေရှိခဲ့တယ်။အဲဒီအခါမှာတာမန်ပြည်သူတွေရဲ့အသက်ပြည်သူတွေကနေပြီးတော့မှနိုင်ငံရေးနဲ့ပတ်သက်လို့အကြောင်းအရာတစ်ခုခုပြောဆိုမယ်ဆိုလို့ရှိရင်ဟုတ်ကဲ့ငါ66ကာကြီးနဲ့တရားစွဲခံရမလားလို့ငါတော့ဟိုဘယ်ဥပဒေနဲ့တရားစွဲခံရမှာလဲလို့ဆိုတာကိုပြည်သူတွေကအကြောက်တရားနဲ့ခံစားနေရပြီးတော့မှဆက်ဆံစားရှိဖြစ်နေရပေါ့နော်ဆိုတော့သတင်းမီဒီယာတွေမှာဆိုလို့ရှိရင်လည်းပဲသတင်းတစ်ပုဒ်မရှိခင်မှာအချင်းချင်းကိုစဉ်းစားနေရတဲ့အနေအထားဖြစ်နေတယ်ပြီးတဲ့အခါမှာတာဝန်ယူထားတဲ့အစိုးရတွေတို့တက်မတော်တွေစတဲ့အာဏာပါဝါပြုတ်ရေးပိုင်းမှာ decision ထမဲ့နိုင်စမ်းမှာရှိနေတဲ့သူတွေအကြောင်းရေးလို့ရှိရင်မှတောင်းမှပုံုံတိထားတဲ့အနေအထားဖြစ်နေတယ်။ဒါကြောင့်မလို့ဒီကျွန်တော်တို့အကြောက်တရားရောဆက်ဆံတာရှိဆိုရဲအရာရောဒီနှစ်ခုလုံးကပေါ့နော်ပြန်မိုးလာပြီးတော့မှလူ့စာတစ်ခုပတ်စုပ်ခွင့်လေးစရဒီမိုကရေစီရင်ကျေးမှုကိုအကောင့်တွေပေါ်ပူရမှာခက်ခဲဖြစ်နေမှာတွေ့ရတယ်။အဲ့ဒီအရာမှာကျွန်တော်တို့ကနေပြီးတော့မှဒီမတရားတဲ့ဥပဒေတွေနဲ့ထောင်ထဲနှစ်ပေါင်းများစွာချနေတာတွေကလည်းဟိုတက်တယ်ပဲအခုဆိုလို့ရှိရင်ဒီရခိုင်မှာဖြစ်နေပြီးလဲစစ်ကိုဆန့်ကျင်တာတို့ပြီးတဲ့အခါမှာအင်တာနက်ပြန်ဖွင့်ပေးဖို့လို့တောင်းဆိုတဲ့ဒီတောင်းသားတွေပေါ့နော်ပကတတောင်းသားတွေကအခုဆိုရင်ထောင်နဲ့ခုနှစ်နှစ်ကျော်ချခံထားရတယ်ဆိုတော့ဒါကတော်တော်လုံခြုံရေးကိစ္စတည်းပဲဒီဒီမိုကရေစီရင်ကျေးမှုကတော့ဒီကျွန်တော်ချိုးဖောက်ခံနေရတယ်ကျွန်တော်တို့ကရှေ့ကိုတည့်တည့်မသွားဘူးလို့မြင်ရတာပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီခုဒီအရသာအစိုးရလက်ထက်မှာအဓိကအများဆုံးပေါ့နော်ဒီတရားစွဲဆိုအမှုဖွင့်ခံရတဲ့ပုံမှန်တွေကဘယ်လိုပုံမှန်တွေဖြစ်တယ်လဲနောက်ပြီးတော့ဒီအတရားစွဲဆိုအမှုဖွင့်ခံရတဲ့ဒီပုံကိုယ်တွေပေါ့နော်အဲ့ဒါတွေကတက်ကြွလှူရှားသူတွေပါမယ်သတင်းမီဒီယာသမားတွေပါမယ်ဆိုတော့အဲ့ဒီအခြေအနေတွေရောနည်းနည်းလေးရှင်းပြပေးပါရှင်
တရားစွဲဆိုအသုံးပြုကြတဲ့ပုံမှန်တွေကတော့ဒီဆက်သွယ်ရေးဥပဒေပုံမှန်66ကားချစ်ဖြစ်တာကိုတွေ့ရတယ်ဆက်သွယ်ရေးဥပဒေပုံမှန်ပြင်တော့ဒီငိမ့်စုစီဥပဒေကိုအသုံးပြုပြီးတော့မှဒီစီတမ်းလှည့်လည်မှုတွေကိုပိတ်ပင်လာတွေ့ရတယ်ပြည့်ရဲ့ခါမှာနိုင်လုံးလုံးဥပဒေတို့ပြည့်ရဲ့ခါမှာနာမည်ကြီးဖြစ်တဲ့ဒီရာဇတ်ကြီးပုံမှန်905ကားချစ်ခါကွေးတွေကတော့နောက်မှလိုက်လာတဲ့ဥပဒေအများဆုံးဥပဒေဖြစ်တာကိုကျွန်တော်တို့ကတွေ့ရပါတယ်ပေါ့နော်ဆိုတော့အဲ့ဒီကမှကျွန်တော်တို့ကဟိုအရှင်ဖြစ်တုန်းကဒီထောင်ထဲတသက်တချုံတိချလေးရှိတဲ့အစိုးရတွေတုံးလေးရှိတဲ့ကျွန်တော်တစ္ဆာဖောက်ပြပုံကံမှုလိုဟာမျိုးလည်းဆက်သုံးတာတွေ့ရတယ်ပုံမှန်124ကကြီးပေါ့ရခိုင်ကဒေါက်တာအေးမောင်နဲ့ဇာရေးဆရာခွေးမောင်တို့ဆိုရင်ဒီဥပဒေနဲ့ပဲဟိုထောင်တန်း120ချခံထားတာကိုတွေ့ရတယ်ဥပဒေအကြောင်းပြောရင်တော့ဒီလက်ရှိအစိုးရလက်ထက်မှာလွတ်လပ်စွာတော့ပေါ်ဆုပ်ခွင့်ကိုချုပ်ဖောက်တဲ့အခြားသောဥပဒေတွေထပ်ပေါ်ပေါက်လာတာတွေ့ရတယ်ဥပမာဆိုတော့နိုင်လုံးလုံးဥပဒေမျိုးပေါ်ပေါက်ခဲ့တယ်ပြီးတဲ့အခါမှာလည်း National Archive Law ဆိုတဲ့ဥပဒေကလည်းပဲလွတ်လပ်စွာတော့ပေါ်ဆုပ်ခွင့်ကိုချုပ်ဖောက်ထားတာတွေ့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အများဆုံးတရားစွဲဆိုခံရတာကတော့အော်အများပြည်သူဖြစ်ပါလေပြီးတဲ့အခါမှာတော့ဒီကျွန်တော်တို့ကတက်ကြလှူရှားသူနဲ့သတင်းမီဒီယာသမားတွေနောက်ထပ်ပေါ့နော်ဟိုအများဆုံးတရားစွဲဆိုခံခဲ့ရတာဟို ပြရပါတယ်ပြီးတဲ့ခါမှာနိုင်ငံပါတီကိုအနေနဲ့ပဲတရားဆက်ဆူခံကြရတယ်ပြီးတဲ့ခါမှာဘာသာရေးဆိုင်ရာပုံကူပေးပေါ့ပြီးတဲ့ခါမှာလည်းဒီတိုင်းဒါလက်နက်ကိုင်အဖွဲ့ဝင်တွေတရားဆက်ဆူခံကြရလို့ပြရတယ်သူတို့ကြားပေါ်တာဖြစ်တော်ကိုယ်စားလှယ်ကိုယ်တိုင်လည်းပဲလောလောဆောဆောပြောဆိုခွင့်ကိုစန့်ကျင်ပြီးတော့မှတရားဆက်ဆူခံကြရအောင်တွေ့ရတယ်ဖြစ်တော်ကိုယ်စားလှယ်တရားဆက်ဆူခံကြရတဲ့အမှုတွေထဲမှာဆိုလို့ရှိရင်သူတို့ရဲ့ပါတီကလည်းသူတို့ကိုပြန်တရားဆက်ဆူခံကြရတယ်လေတွေ့ရပါလိမ့်ကြစစ်ဘောင်းစနော်ကျော်ရောကဒီတရားဆက်ဆုပ်ခံရမှု939မှုရှိပြီးတော့လူပုဂ္ဂိုလ်ပေါင်း1052ဦးတရားဆက်ဆုပ်ခံကြရတာကိုတွေ့ရပါတယ်ဗ
ျဟုတ်ကဲ့အဲ့တော့အခုဒီတရားဆက်ဆုပ်မှုတွေဒီခုနကပြောတဲ့ဒီရင်ဆိုင်နေရတဲ့အနေအထားတွေကဘယ်လိုပုဂ္ဂိုလ်ဖွဲ့စည်းတွေကနေအဓိကထားပြီးတော့တရားဆက်ဆုပ်တာတွေဆောင်ရွက်တာတွေကိုတွေ့ရှိရပါလဲရှင့်အများစုပေါ့နော
်ကျွန်တော်တို့အများဆုံးတရားဆက်ဆုပ်မှုတွေ့ရတာကတော့အစိုးရအဖွဲ့တွေ့ရပါတယ်ဆိုတော့အစိုးရအဖွဲ့ပြီးလို့ရှင်တော့ဒီတက်မတော်ကနေပြီးတော့မှလည်းတရားဆက်ဆုပ်တာတွေကိုတွေ့ရပါတယ်ဒီရဲ့ခါမှာတော့ဒီကျွန်တော်တို့လွှတ်တော်ကုလသမဂ္ဂတွေကလည်းပဲတရားဆက်ဆိုတာတွေ့ရပါတယ်။ဒီ3ခုကတော့အများဆုံး3ခုလို့ပြောလို့ရပါတယ်ခင်ဗျာ။နိုင်ငံတော် institution တွေဖြစ်တဲ့သူတို့တွေကလည်းတရားဆက်ဆိုတာတွေ့ရတယ်။အဲ့တော့အစိုးရအဖွဲ့တွေကနေပြီးတော့မှတရားဆက်ဆိုတဲ့အခါမှာပုံစံအမျိုးမျိုးတွေ့ရတယ်ပေါ့နော်။ဒါအချို့ကိုကြတော့အစိုးရအဖွဲ့ကိုတိုက်ရိုက်ဝေဖန်ထုတ်ပြတဲ့သူတွေကိုဟိုအစိုးရအဖွဲ့ဝင်တွေကတိုက်ရိုက်ဆွဲတာ။ဒါမှမဟုတ်လို့ရှိရင်လည်းပဲဒီနိုင်ငံတော်တိုင်းပြည်ရဲ့ပုဂ္ဂိုလ်မျိုးဒေါက်တာစုကြည်လူမျိုးပုဂ္ဂိုလ်မျိုးကိုဝေဖန်လို့ဆိုပြီးတော့မှအစိုးရဝန်ထမ်းတွေကနေပြီးတော့မှတရားဝင်တရားဆွဲတာမျိုးတွေအတိလပိဆိုင်လည်းတွေ့ရပါတယ်ခင်ဗျ။ဒီကဆောင်မှာတက်ကနေပြီးတော့လဲစစ်တက်ကနေပြီးတော့လဲတရားဆွဆုံမှုလုပ်ခဲ့တာကိုတွေ့ရတယ်။ဆိုတော့အဲ့ဒီမှာအထူးခြားတာတစ်ခုကပေါ့နော်။အာစစ်တက်ကိုဒီဝေဖန်မှုတွေနဲ့ပတ်သက်ပြီးတော့မှရတက်ဖွဲ့ကနေပြီးတော့ပေါ့နော်ကိုစားတရားဆွဆုံပြီးတဲ့ပိဆိုင်တွေလည်းတွေ့ရတယ်။ပြီးတဲ့ခါမှာဆက်တော့ကိုစလဲတွေကတရားဆွဆုံတဲ့အမှုတွေလည်းအတော်များလေးလို့ကျွန်တော်တို့ကပြောလို့ရပါတယ်။အထူးသဖြင့်တော့ဒီဆက်တော့ကိုစလဲတွေကအကြိမ်ဆက်မှုဥပဒေတွေတုံးပြီးတော့ဒီအရသာပြည်သူတွေကိုတော့တိုင်းရိုက်တရားဆွဆုံခဲ့တာတွေ့ရပါတယ်ဗျ
။အဲ့တော့ခုဒီသက်တမ်း၄နှစ်ထဲမှာတော်တော်လေးဟိုမှာဒီလိုအနေထားတွေရင်ဆိုင်ခဲ့ရတယ်ကြုံတွေ့ခဲ့ရတယ်ဆိုတဲ့ကကြတော့ပြီးခဲ့တဲ့ဒီ2020ပြည့်နှစ်ရွေးကောက်ပွဲမှာပြည်သူအများကနေပြီးတော့တခဲနဲ့ပေါ့နော်လက်ရှိအစိုးရ NND ကိုပဲပြန်ပြီးတော့မှမဲပေးရွေးချယ်ခဲ့တဲ့အတွက်ကြောင့်မို့လို့ပြီးခဲ့တဲ့သက်တမ်းမှာကြုံခဲ့ရတဲ့အနေထားတွေအခြေအနေတွေဒါကိုရဲဝင်ဖြောင်းတို့လိုအတန်အဖွဲ့လိုမျိုးတင်ပြခဲ့ရတာရှိတယ်ရက်ဖက်ဖွဲ့စည်းတွေဘက်ကလည်းအများကြီးပဲထောက်ပြခဲ့ရတာရှိတယ်ဒါတွေပေါ်မှာမူတည်ပြီးတော့ရှေ့ဆက်ပြီးတော့ဘာတွေလုပ်တင်တယ်လို့အကြံပေးချင်တာတောင်းဆိုချင်တာတိုက်တွန်းချင်တာရှိပါလိမ့်ရှင
်အဲ့မှာကျွန်တော်တို့ကတော့အရင်ဆုံးပေါ့နော်လေးလက်တော့ကျွန်တော်ကတော့အရေးကြီးဆုံးလုပ်ငန်းတည်ရှိနေတဲ့နိုင်ငံအကျဉ်းသားတွေကိုလှုပ်ပေးဖို့အရေးကြီးပါတယ်။အခုဆိုလို့ရှိရင်နိုင်ငံအကျဉ်းသားပေါင်းရာနဲ့ချီပြီးတော့မှချောင်းအတီးတီးထဲမှာရှိကြတယ်။ဒီတချို့တွေကကျတော့တရားဟောင်းကနေအမိန့်မချသေးပဲနဲ့တရားဟောင်းကနေအမိန့်ချဖို့အတွက်ဒီစောင့်စားနေတဲ့ဟိုဟာဒီအချုပ်ချခံထားရတဲ့သူတွေလည်းအများကြီးရှိနေတယ်။စားရည်ဒီနိုင်ငံအကျဉ်းသားတွေအားလုံးကိုလုံလင်းချမ်းသာခွင့်အပီပီရောမှာချက်ချင်းလုပ်ပေးဖို့အရေးကြီးတယ်။တရားဆက်ဆိုထားတဲ့ဥပဒေတွေအများဆုံးကျော်သိမ်းပေးဖို့အရေးကြီးပါတယ်ခင်ဗျာ။ဆိုတော့အဲ့ဒါကတော့အစိုးရအနေနဲ့ဒါ first step ဆိုရဲဒီကျွန်တော်တို့ပထမဆုံးအစ်စ်နေနဲ့မဖြစ်မနေလောက်ဖို့အတွက်ကြိုက်တော့ပါတယ်။နောက်ဒုတိယအစ်စ်နေနဲ့ကခုနပြောတဲ့ဒီကျွန်တော်ဖြတ်သိမ်းရမယ့်ပြင်ဆင်ရမယ့်ဥပဒေတွေကိုဖြတ်သိမ်းပြင်ဆင်တာပြီးတဲ့အခါမှာပြည်သူရားပိုင်ခွင့်လွတ်လပ်ခွင့်လွတ်လပ်စွာတော့ဘုဆုခွင့်တွေကိုအမှန်တကယ်မြင့်တင်မဲ့ဥပဒေရန်တရားတွေမူဝါဒတွေဖော်ဆောင်မှုကိုလည်းလောက်ဖို့လည်းကျွန်တော်တိုက်တွန်းပါတယ်ပေါ့နော်ဆိုတော့အဲ့ဒီမလောက်ဘူးဆိုရင်တော့ဒီကျွန်တော်တို့ကဒီတိုင်းကဒီတိုင်းဖြစ်နေမှာပါပဲဒီဟိုနိုင်ငံကတော့ဒီအပြက်ပြက်နဲ့နှကောင်းသူတစ်ဆက်ဖြစ်လို့ပါဒီကျွန်တော်တို့က21ရာစုမှာဆိုလို့ရှိရင်လူခွင့်ချုပ်ဖောက်နေတဲ့နိုင်ငံတည်းရဖြစ်နေပဲဆက်ချင်နေအောင်ပါပေါ့နော
်ဟုတ်ကဲ့အဲ့တော့အခုဆွေးနွေးခဲ့တာကတော့ဒီအစိုးရတာဝန်ရှိတဲ့ဒီအုပ်ချုပ်တဲ့ရန်နေရာလွှတ်တော်ပိုင်းနဲ့ပတ်သက်ပြီးပြင်ဆင်ရမယ့်ဟာပေါ့အဲ့တော့အထူးသဖြင့်ဒီပြည်သူလူထုဘက်ကဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးဒါကိုယ့်ရဲ့ရပိုင်ခွင့်အခွင့်အရေးရှိတယ်ဆိုတဲ့အနေအထားကိုဒါတွေကိုကြကြပြတ်ပြတ်နဲ့သိလာအောင်နောက်ပြီးတော့ဒီလူထုမှလည်းဒါတွေကတကယ်ပဲကိုယ့်ရဲ့ငွေမူလရပိုင်ခွင့်ဆိုတဲ့အနေအထားကိုသိသာလာအောင်ပေါ့နော်ဒီအရက်ဖတ်အဖွဲ့ကြီးတွေပါဝင်ဒီအစိုးရတာဝန်ရှိတဲ့သူတွေရောဒီတခြားလှုပ်ရှားသူတွေဘက်ကရောမလုပ်ပေးနိုင်တာရှိမယ်နောက်လူထုကိုရောဗာများသတင်းစကားပါကျင်တာရှိမလဲရှင
်ဒီခါမှာအရက်ဖတ်အဖွဲ့ကြီးတွေလည်းလက်ခွန်ခံလည်းအရေးကြီးပါတယ်ဆိုတော့အစိုးရအဖွဲ့အနေနဲ့အရင်ဆုံးအရက်ဖတ်အဖွဲ့ကြီးတွေအပေါ်မှာထားတဲ့ဒီသဘောထားပေါ့နော်ဒီအနှုတ်လက္ခဏာဆောင်တဲ့သဘောထားတွေကိုလည်းထောက်ဖြစ်ဖို့တော့အရေးကြီးပါတယ်အုတ်ချင်နေပြီမှာလည်းပဲရက်ဖက်ဖွဲ့စည်းရေးကနေပြီးတော့မှအခမ်းအနားတွေလုပ်တဲ့အခါမှာနှီးလိုက်မျိုးစုံနဲ့တားဆီးတာတွေခုနပြူတာတွေတွေ့ရတယ်။ဥပမာဆိုရင်ကျွန်တော်တို့ကဒီကိုဗစ်ကာလမှာတားဆီးခဲ့တာရှိတယ်ပေါ့နော်။ Okay ကိုဗစ်ကာလမှာတားဆီးခဲ့တာတွေဟို solution လည်းပဲအစိုးရအဖွဲ့ဘက်ကနေပြီးတော့မှဒါကိုဗစ်ကြောင့်ဆိုပြီးအကြောင်းပြလို့ရသည်။ဥပမာကျွန်တော်တို့ကတကယ်ကြီးကြီးတဲ့အခါမှာတော့ဒီရက်ဖက်ဖွဲ့စည်းရေးကဒီကျွန်တော်တို့ကကိုဗစ်နဲ့ဒီဟိုလူလူထိတွေ့မှုနဲ့မဆိုင်မနဲ့ဒီအခြားသောပုံစံနဲ့လုပ်တဲ့ဟာတွေကအမျိုးမျိုးတားဆီးခဲ့တာတွေတွေ့ရတယ်။ကိုဗစ်မဖြစ်ခင်တုန်းကဆိုလို့ရှိရင်လည်းပဲအထူးသဖြင့်တော့ပြည်နယ်တွေမှာပေါ့ပြည်နယ်တွေကနေပြီးတော့မှဒီပြည်နယ်မှာရှိနေတဲ့ပြည်နယ်အခြေစားရပ်ဖက်ဖွဲ့စည်းတွေကနေပြီးတော့မှသတင်းစာရှင်းလင်းပွဲလိုမျိုးလုပ်တာတို့စတဲ့ဒီကျွန်တော်တို့ကနေတော့ campaign လုပ်တာတို့မှဆိုအမြဲတမ်းတားဆီးကြတာတို့တွေ့ရတယ်ပေါ့နော်ဒီကျွန်တော်တို့တပိစနာအရာတော့ဒီမြန်မာတိုင်းနိုင်ငံလုံးမှာအတားဆီးခံရအောင်ဆိုလို့ရှိရင်ပြည်နယ်ကတော့ကရနီပြည်နယ်ကရယာပြည်နယ်ပေါ့နော်ထုံနီတူစွာပဲကချင်ပြည်နယ်ရခိုင်ပြည်နယ်ဒီတဲ့ခါမှာရှမ်းပြည်နယ်ကရှမ်းပြည်နယ်အခြေစိုက်တဲ့ရပ်ဖက်ဖွဲ့စည်းတွေကလည်းပဲဒါဒီလိုပြဿနာကြီးကြုံခဲ့ရတယ်ပေါ့နော်ဆိုတော့ရပ်ဖက်ဖွဲ့စည်းရဲ့ရပ်ဖက်ဖောင် ချက်တွင်ချင်းကိုအတိမတ်ပြုတ်ပြီးဖို့အစိုးရအနေနဲ့လိုရဲအဲ့ဒါမှပဲခုနပြောတဲ့ဒီရတအဖွဲ့စည်းတွေကနေပြီးတော့မှတကယ်အတီတူတွေနဲ့ဒီကျွန်တော်တို့ကအချင်းချင်းဆက်တာကြီးအသိပညာဖြန့်ဝေတာတွေအလူတွေအတန်ကိုရယူတာတွေစားရည်လုပ်ငန်းစဉ်ကိုကောင်းကောင်းလည်းပန်းနိုင်မှာဖြစ်တယ်ပေါ့နော်တီတူတွေအနေနဲ့အများတီတူအနေနဲ့ကလည်းပဲပေါ့နော်အများနဲ့များကျွန်တော်တို့ကဆက်ဆံလာရှိလို့ခေါ်တဲ့အကူပဲကိုပိတ်တဲ့လောက်ရက်တွေရှိမယ်ကျွန်တော်တို့ရဲ့ရှေ့မှာအများကြီးချုပ်ဖောက်မှုတွေနေထားတဲ့ခါမှာကျွန်တော်တို့လည်းကြောက်လန့်မှုတွေရှိနေတယ်။သို့တောင်ကြလည်းပဲကျွန်တော်တို့တကယ့်ဒီမိုကရေစီအကူပြောင်းဒီမိုကရေစီရင်ကျေးမှုကိုပေါ်ဆောင်ရတဲ့အခါမှာကျွန်တော်တို့အားလုံးကပေါ့နော်အနာဂတ်မှာကျွန်တော်တို့ရလာမယ့်လင်းအောင်ဖြစ်တဲ့လွတ်လပ်ခွင့်တို့ဒီမိုကရေစီတို့တကယ့်ကျွန်တော်တို့ပြည်ဝတဲ့လူခွင့်တို့စတဲ့အနာဂတ်မှာရလာမယ့်လင်းအောင်တို့ကျွန်တော်တို့ကချုပ်ငင်ပြီးတော့ပေါ့နော်အများပြည်သူအနေနဲ့ကတော့ဒီမှာပြီးဆုံးတဲ့တိုက်ပွဲကိုကျွန်တော်ဆက်ဝင်ရအောင်မယ်လွတ်လပ်ခွင့်တွေအတွက်ဆက်ပြီးတော့ရည်တည်နေရအောင်မယ်ဆက်ရောင်းကန်နေရအောင်မယ်လို့ကျွန်တော်တို့မြင်တယ်2015မှာလူတို့ကနေပြီးတော့မှတင်လိုက်တဲ့ NLD နိုင်ပြီးတော့အပြောင်းလဲတွေဖြစ်တယ်ဒီ2020မှာလည်းပဲလူတို့ကနေပြီးတော့မှဒီလူတို့ကြိုက်တဲ့ပါတီတွေကိုမဲပေးလိုက်တယ်ဆိုတာကျွန်တော်တို့ကဒီမိုကရေစီကိုလုံးလုံးပြောင်းသွားတာမဟုတ်သေးဘူးလွတ်လပ်ခွင့်တွေလုံးလုံးရသွားသေးတာမဟုတ်ဘူးကျွန်တော်တို့မင်းရသေးတဲ့လွတ်လပ်ခွင့်တွေအတွက်ကျွန်တော်တွေကဆက်ပြီးတော့မှရင်ဆိုင်တိုက်ပွဲဝင်နေရအောင်မယ်လို့ကျွန်တော်ပြောချင်ပါတယ်ဗျ
ဟုတ်ကဲ့ကိုရဲဝေပြောအောင်ခုဒီ2020ကလည်းဒီရပိုင်းတွင်းမှာပဲနေဟောင်းအကုန်တော့မယ်ပေါ့နော်2021နှစ်တစ်ကိုကူးပြောင်းတော့မယ်ဆိုတော့ဒီဧပြီလပေါ့နော်ဒီမတ်လ31ရက်နေ့နောက်ပိုင်းနဲ့ဒီဧပြီလမှာဆိုလို့ရှိရင်ဒီနောက်ထပ်အုပ်ချုပ်မှုဆက်ပြီးတော့မှတက်တန်းအစ်စ်တခုသွားတော့မယ်ဆိုတော့ဒီကကမြန်မာနိုင်ငံအတွက်ကောမြန်မာနိုင်ငံကပြည်သူပြည်သားတွေအတွက်ကောဒီအထူးသဖြင့်အတိုင်းပြည်ကိုအုပ်ချုပ်မဲ့အစိုးရတွေအတွက်ကောဒီနှစ်တစ်မှာပေါ့နော်ဒီအတန်ရဲ့ကိုစားပေါ့နော်တောင်းဆိုချင်တာဆုတောင်းပေးချင်တာပါများရှိမလဲလို့ဟုတ
်ဒီမိုကရေစီရင်ကျေးမှုကိုဖော်ဆောင်နိုင်တဲ့ဒီဆောင်းနိုင်တဲ့အလုပ်ဖွဲ့စည်းတည်းကျွန်တော်တို့အားလုံးဝိုင်းပြီးတော့မှအတူတူကဖော်ဆောင်ရအောင်ပါလို့ကျွန်တော်ပန်ချချင်ပါတယ်ဒီကဲခါမှာနှစ်တင်မှလည်းပဲပေါ့နော်ဒီကျွန်တော်တို့နှစ်ဟောင်းမှရှိခဲ့တဲ့ဒီကျွန်တော်တို့ကအညစ်အကြေးတွေအထူးသဖြင့်တော့ကျွန်တော်တို့ကဒီစိတ်ရှုပ်ရမှုတွေဒီစိတ်ပင်ပန်းရမှုတွေဒီကျွန်တော်တို့ကဒီနိုင်ငံကြီးအခြေအနေနဲ့ပတ်သက်ပြီးတော့မှမပျော်ရွှင်ရမှုတွေထားခဲ့ပြီးတော့မှကျွန်တော်တို့ဒီနှစ်တင်မှပေါ့နော်တကယ်လို့မှကျွန်တော်တို့စိတ်တင်တဲ့ရင်းဆိုင်တိုက်ပွဲဝင်ရချားအောင်ပါလို့ကျွန်တော်ပြောချင်ပါတယ်ဒီကဲခါမှလည်းပဲကျွန်တော်ဒီအစိုးရအဖွဲ့တွေလှစ်တော်တွေပြီးရခမှာတက်မတော်စားတဲ့အာနာပါဝါရှိတဲ့သူတွေကိုလည်းစိတ်တကြည်လင်လင်နဲ့ကျွန်တော်တို့ကနိုင်ငံရေးတဘောတာဖြစ်စဉ်စဉ်နဲ့ပြည်သူတွေရဲ့အခွင့်အရေးနဲ့ပြည်သူတွေရဲ့လွတ်လပ်ခွင့်ကိုပေးနိုင်ပါစေလို့ဆုမကောင်းတောင်းပေးချင်ပါတယ်ဗ
ျမင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာကိုဗစ်ကိုအောင်မြင်နေသလားကိုဗစ်ကပဲအောင်ပွဲခံနေသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင်တဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်ပြီးခဲ့တဲ့ဒီဇင်ဘာ19ရက်နေ့ကကိုဗစ် -19 နဲ့ပတ်သက်ပြီး Healthy and Happy Life in the New Normal လို့နာမည်ပေးထားတဲ့အစီအစဉ်တစ်ခုလုပ်ပါတယ်အဲ့ဒီစီဝေးမှာကျမ်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကကိုဗစ် -19 ဟာရာသီတုတ်ကွေးလိုပဲလပေါင်းများစွာတည်ရှိနေမယ်ဒီအတွက်ပညာရေးလူမှုရေးစီးပွားရေးအားကစားကဏ္ဍတာဝန်ရှိသူတွေအနေနဲ့ကြိုတင်တွက်ဆပြင်ဆင်ဆောင်ရွက်ထားကြရမယ်ကိုဗစ် -19 ဖြစ်ပွားမှုနဲ့အတူပုံမှန်လုပ်ငန်းတွေအချိန်အဟုန်မပြတ်လုပ်ကိုင်နေကြဖို့လိုအပ်တယ်အဲ့လိုမလုပ်နိုင်ရင်နိုင်ငံဖွံ့ဖြိုးမှုနောက်ကျနိုင်တယ်ဆိုပြီးပြောဆိုခဲ့ပါတယ်ဒီပြောဆိုချက်ဟာအစိုးရရဲ့အရင်ရှိပြီးသားမူဝါဒဖြစ်တဲ့ကိုဗစ် -19 ကိုအတိုင်းအတာတစ်ခုထိထိန်းချုပ်နိုင်အောင်ကြိုးစားမယ်အဲ့လိုထိန်းချုပ်နိုင်တော့မှရပ်တန့်ထားတဲ့လုပ်ငန်းတွေပြန်ဆမယ်ဆိုတာကိုပြောင်းလဲလိုက်တဲ့သဘောလဲဖြစ်နိုင်ပါတယ်သူပြောတဲ့အချိန်တုန်းကမြန်မာနိုင်ငံမှာနေ့စဉ်ကိုဗစ်ကူးစက်မှုနှုန်းအယောက်1000အောက်ကိုမကျသေးပါဘူးအခုရေတရပတ်ထဲမှာတော့တနေ့ကူးစက်ခံရသူ1000အောက်ကျဆင်းလာနေပေမဲ့ဖမ်းမြတ်လူ900အထက်မှရှိနေပါသေးတယ်လက်ရှိမြန်မာနိုင်ငံဟာကိုဗစ် -19 ကပ်ရောဂါကိုကောင်းကောင်းမွန်မွန်ထိန်းချုပ်နိုင်ပါပြီလားဒါမှမဟုတ်ကိုဗစ်ကပဲမြန်မာနိုင်ငံကိုအနိုင်ရနေသလားဒီလိုအခြေအနေမှာကျန်းမာရေးဝန်ကြီးပြောသလိုရန်နာထားတဲ့ပုံမှန်လုပ်ငန်းတွေအချိန်ဟုန်မပြတ်ပြန်ဆကြဖို့သင့်ပါပြီလားဆိုတဲ့ပြဿနာစိတ်ဝင်စားဖို့ကောင်းပါလေအဲ့ဒီပြဿနာအကြောင်းလေ့လာကြည့်ကြရအောင်ပါ
မြန်မာမှာ COVID-19 စတွေ့တဲ့အခုနှစ် match လ23ရက်နေ့ကနေဒုတိယလိုင်းလို့ခေါ်နိုင်တဲ့ရခိုင်ပြည်နယ်မှာရောဂါကူးစက်ခံရသူစတွေ့တဲ့ဩဂုတ်လ16ရက်နေ့အထိကူးစက်ခံရသူစုစုပေါင်း385ယောက်ပဲတွေ့ရပြီးမဆိုစလောက်အရေးအတွက်လို့တောင်ပြောနိုင်ပါတယ်။ဩဂုတ်လ16ရက်နောက်ပိုင်းအခြေအနေတွေပြောင်းလဲသွားပါတယ်။ကူးစက်ခံရသူအရေးအတွက်တစ်နှစ်ကို10ကနန်း၊ရာကနန်းကနေစက်တင်ဘာလ24ရက်နေ့မှာ1000ကျော်ကိုစရောက်ပါတယ်။အောက်တိုဘာလ10ရက်နေ့မှာတစ်နှစ်တည်းကူးစက်ခံရသူ2158ယောက်နဲ့စံချိန်ကျိုးခဲ့ပြီးနောက်ပိုင်းတရက်ပြန့်မြကူးစက်ခံရသူအရေးအတွက်1500အကြားရှိခဲ့တယ်လို့ကြီးခဲ့တဲ့အပတ်ကမှ1000အောက်စပြီးကျဆင်းလာတာတွေ့ရပါတယ်။အားလုံးကိုခြုံပြီးပြောရရင်ဒုတိယလှိုင်းကာလရပ်ပေါင်း130အတွင်းမှာ တရက်ကိုပြင်းမြကူးစက်ခံရသူ918ယောက်ရှိပြီးတရက်ပြင်းမြ19ယောက်သေဆုံးပါတယ်။ဒါကိုကြည့်ရင်လက်ရှိအခြေအနေဟာအစိုးရအနေနဲ့ကိုဗစ်ဖြစ်ပွားမှုကိုထိထိရောက်ရောက်မထိန်းချုပ်နိုင်သေးဘူးဆိုတဲ့အဖြေထွက်ပါတယ်။အစိုးရအနေနဲ့ကိုဗစ် -19 ကိုဒီကနေ့အချိန်ထိမထိန်းချုပ်နိုင်ရတဲ့အကြောင်းချက်မျိုးစုံရှိနိုင်ပါတယ်။ပထမအရေးကြီးဆုံးအချက်ဟာကိုဗစ် -19 ရှိမရှိလိုအပ်သလောက်စစ်ဆေးမပေးနိုင်တဲ့အနေအထားပါ။
မြန်မာအင်ဂျင်နီယာနိုင်ငံနေနဲ့နိုင်ငံအတော်များများရဲ့ကိုဗစ် -19 ကင်တွယ်ပုံမှာရောဂါကူးစက်မှုရှိတဲ့နေရာတွေကိုအချိန်တိုပြင်းထန်ထိရောက်တဲ့လော့ဒ်ဒေါင်းချအဲ့ဒီအဝန်ဝိုင်းကလူအများကြီးကိုဗိုင်းရပ်စ်စစ်ဆေးပေးနိုင်မှုကြိုးစားတာပါပဲလက်ရှိမြန်မာနိုင်ငံအခြေအနေကတော့အဲ့လိုတစ်ချိန်နဲ့တစ်ပြိုင်နက်ကိုဗစ် -19 လုံလုံလောက်လောက်အများပြားစစ်ဆေးပေးနိုင်တဲ့အခြေအနေမရှိတာကြောင့်ပြင်းထန်တဲ့လော့ဒ်ဒေါင်းချတာမျိုးမလုပ်ခဲ့တာဖြစ်နိုင်ပါတယ်ဒါနဲ့ပတ်သက်ပြီးမန္တလေးမှာလုပ်ခဲ့တဲ့တင်းကျပ်တဲ့လော့ဒ်ဒေါင်းချမှုမအောင်မမြင်ဖြစ်ခဲ့ရတာကနမူနာတစ်ခုပါနောက်ထပ်ဒီချက်ကိုထောက်ခံနေတဲ့အချက်တစ်ခုကတော့ကျန်းမာရေးဝန်ကြီးဌာနရဲ့ COVID-19 စစ်ဆေးနိုင်စွာအရေးအတွက်ပါလက်ရှိအစိုးရဟာ COVID-19 ရှိမရှိတနည်းပြန်မြအခုရေ2000ကျော်ပဲစစ်ဆေးပေးနိုင်ပြီးအဲ့ဒီထဲမှာမှတည်တည်ကြကြအဖြေထွက်တဲ့ဓာတ်ခွဲစစ်ဆေးမှုက20ရာခိုင်နှုန်းဝန်းကျင်ပဲရှိနေတာပါကျန်80ရာခိုင်နှုန်းဟာ negative ပြရင်မသေးကြတဲ့ COVID-19 rapid antigen diagnostic test kit တွေနဲ့စစ်ဆေးနေတာမျိုးပါ
COVID-19 ကိုမထိန်းချုပ်နိုင်တဲ့နောက်ပြဿနာတစ်ခုကအစိုးရရဲ့စီးပွားရေးအပေါ်ငြင်းညာမှုပါအထူးသဖြင့်ကုန်စည်စီးဆင်းမှုရပ်တန့်မသွားအောင်အဓိကလှုပ်ဆောင်တာတွေ့နိုင်ပါတယ်နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်စပြီးရောက်လာခြင်းကနေဒီကနေ့အချိန်ထိကုန်စည်စီးဆင်းမှုရပ်တန့်မသွားအောင်ကြိုးစားခဲ့ပါတယ်အချိန်နှင့်ပိုဆိုးလာတဲ့ဒုတိယလှိုင်းကာလမှာအချိန်မီပေါ်ထွက်လာတဲ့ကိုရီးယားလုပ် test kit တွေသုံးပြီးကုန်ကားသမားတွေကိုစစ်ဆေးကုန်စည်စစ်ဆေးမှုပုံမှန်ဖြစ်အောင်ဖွင့်ပေးထားခဲ့တာပါတကယ်လက်တွေ့မှာလဲမြန်မာနိုင်ငံမှာတစ်နှစ်တစ်နှစ်ကိုဗစ်စစ်ဆေးတဲ့အရေးအတွက်2000ကျော်မှာတိုင်းနယ်ပြည်နယ်အနှံကချက်ပွိုင်တွေမှာကုန်ကားသမားတွေကိုစစ်တဲ့အရေးအတွက်ကအများဆုံးပါဝင်နေတာတွေ့နိုင်ပါတယ်ထုံးစံအတိုင်း test kit တွေဟာယာနုံးပြေစိတ်ချရတာမျိုးမဟုတ်လေတော့အဲ့လိုကုန်စည်စစ်ဆေးမှုလမ်းကြောင်းကနေလဲ virus ဟာပြန့်ပြင်းရင်းပြန့်တာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်ကိုဗစ်ဒုတိယလှိုင်းစကားစားမြန်မာနိုင်ငံမြို့နယ်တချို့လောက်မှာပဲကိုဗစ်ကူးစက်ပြန့်နှံ့မှုတွေ့နေရကနေဒီကနေ့အချိန်မှာတော့နေ့စဉ်ဇက်တိုက်ဆိုသလိုပြန့်မြမြို့ပေါင်း140ဝန်းကျင်လောက်မှာကူးစက်မှုတွေတွေ့နေရပါပြီ။ဒါဟာဗိုင်းရပ်စ်ကိုထိန်းချုပ်ဖို့ခက်ခဲမဲ့အခြေအနေလို့ယူဆနိုင်ပါတယ်။အခုလိုကိုဗစ်ကိုအစိုးရကထိန်းချုပ်လို့မရနိုင်သေးလေတော့မြန်မာဟာကမ္ဘာပေါ်မှာအခြေအနေဆိုးတဲ့နိုင်ငံတွေအထက်များပါနေသလားဆိုပြီးစိုးရိမ်စရာပါ။American ပြည်ထောင်စု John Hopkins တက္ကသိုလ် Worldometer ဖော်ပြချက်အရလက်ရှိဒီဇင်ဘာလ25ရက် Christmas နေ့အထိမြန်မာနိုင်ငံမှာ virus ကူးစက်ခံရသူ 32,000 နီးပါးနဲ့ကမ္ဘာအဆင့်69သေဆုံးသူ 2,500 ကျော်နဲ့ကမ္ဘာအဆင့်56လို့ဖော်ပြထားတာတွေ့နိုင်ပါတယ်။ဒါပေမဲ့ဒီကိန်းကနန်းကအရေးအတွက်ကိုပဲဖော်ပြထားတာမို့အခြေအနေအကောင်အဆိုးအခြားနိုင်ငံတွေနဲ့နှိုင်းယှဉ်လို့မဖြစ်နိုင်ပါဘူး။နှိုင်းယှဉ်လို့ရနိုင်တာကမြန်မာဟာလူတစ်သန်းမှာ virus ကူးစက်ခံရသူ 2,194 ယောက်နဲ့ကမ္ဘာအဆင့် 134 လူတစ်သန်းမှာသေဆုံးသူ 46 ယောက်နဲ့ကမ္ဘာအဆင့် 125 ဖြစ်ပါတယ်။ပြောရရင်မြန်မာဟာအိမ်နီးချင်းအာဆီယံနိုင်ငံအများစုလိုကိုဗစ်ကိုကင်တွယ်ထိန်းချုပ်နိုင်တဲ့နိုင်ငံတွေလိုမျိုးမဟုတ်ပေမဲ့ကမ္ဘာပေါ်ကကိုဗစ်တန်ဆူဆူရွရွခံရတဲ့နိုင်ငံတွေထဲမှာလည်းမပါတဲ့အခြေအနေသိပ်မဆိုးတဲ့နိုင်ငံအဖြစ်သတ်မှတ်နိုင်ပါတယ်
။ကောင်းတာတစ်ခုကတော့ကျန်းမာရေးစောင့်ရှောက်မှုစနစ်နှိမ့်ချလွန်းတဲ့မြန်မာနိုင်ငံဟာနိုင်ငံတော်များများနီးတူကိုဗစ်ကိုကင်တွယ်ကူးသနိုင်စွမ်းပါဒီကနေ့ချိန်ထိမြန်မာဟာကိုဗစ်ကူးစက်ခံရသူတွေကို 98.6 ရာခိုင်နှုန်းပျောက်ကင်းအောင်ကုသပေးနိုင်ပြီးသေဆုံးနှုန်း 2.4 ရာခိုင်နှုန်းရှိပါတယ်။ဒါကိုကမ္ဘာပြန်မြသေနှုန်း 3 ရာခိုင်နှုန်းနဲ့အမေရိကန်ပြည်ထောင်စုသေနှုန်း 2.9 ရာခိုင်နှုန်းနဲ့နှိုင်းယှဉ်ကြည့်နိုင်ပါတယ်။ကိုဗစ်ပြဿနာနဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးပြောတဲ့ပုံမှန်လုပ်ငန်းတွေပြန်မလုပ်နိုင်ရင်နိုင်ငံဖွံ့ဖြိုးမှုနောက်ကျနိုင်တယ်ဆိုတာမှန်နိုင်ပါတယ်။ဒါပေမဲ့လက်ရှိဗြိတိန်တောင်အာဖရိကနဲ့နိုင်ငံတချို့မှာတွေ့လာရတဲ့ကူးစက်မြန်ဗိုင်းရပ်စ်ပြဿနာဒီရင်းမှာလဲကူးစက်မှုကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်ခြင်းမရှိသေးတဲ့အပြင်အခက်မသိရင်အချိန်မရွေးထိမနိုင်သိမရဖြစ်သွားနိုင်စရာရှိနေသေးတဲ့အခြေအနေအောက်မှာပုံမှန်လုပ်ငန်းတွေအချိန်အဟုန်မပြတ်လုပ်ကင်နေကြဖို့ဆိုတော့ policy ဆိုင်ရာကိစ္စကိုအသေးချာပြန်ဆွေးနွေးသုံးသပ်ပြီးမှအကောင့်ထည့်ဖို့သင့်ကြောင်းပါ
မင်္ဂလာ Christmas အချိန်ပါရှင် ခုချိန်ဟာဒီဇင်ဘာလကုန်ခါနေမို့မကြခင်ဆို2020ခုနှစ်ကုန်ဆုံးတော့မှာပါအားလုံးသိကြတဲ့အတိုင်းကုန်လွန်ခဲ့တဲ့2020ခုနှစ်ဟာနှစ်တရာအတွင်းတစ်ခါပဲကြုံရတဲ့ကာယယောဂဘေးဆိုးခြင်းနဲ့ကြုံရတဲ့နှစ်ဖြစ်ပါတယ်လူတွေတစ်နှစ်တစ်နှစ်ထောင်ပေါင်းချီယောဂပိုကူးဆက်ပြီးတော့လူပေါင်းထောင်ချီတည်ဆုံးနေကြတာကြောင့်အထောက်အကူထိုင်လန့်စရာကောင်းတဲ့နေ့လည်းဖြစ်ပါတယ်ဒါပေမဲ့လည်းလူသားတွေရဲ့စွမ်းအားနဲ့ပဲအခုတော့ဒီကယောဂပို့ကိုတိုက်ထုံနိုင်တော့မယ့်အချိန်ရောက်နေပါပြီ။ဒီလိုဆင်ညစ်စရာဝမ်းနည်းစရာအချိန်တွေကြာမှာချစ်ချင်းမေတ္တာနဲ့မျှော်လင့်ချက်တွေစောင့်ကြည့်ပေးတဲ့သတင်းလေးတွေလည်းကြိုကြားဆိုသလိုကြားခဲ့ရပါတယ်။2020နှစ်စမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကကမ္ဘာကိုတုံ့လုံစေတဲ့အနေအထားမရှိသေးတာကြောင့်လူတွေပျော်ပျော်ရွှင်ရွှင်ရှိခဲ့ကြတာပါ။2020နှစ်စမှာစပြီးတော့ကြားရတဲ့သတင်းကောင်းလေးကတော့ထိုင်းနိုင်ငံကပင်လယ်လေကလေးဂူရီရဲ့သတင်းပဲဖြစ်ပါတယ်။ထိုင်းနိုင်ငံမှာငါးဖမ်းပိုက်နဲ့ညှိပြီးတော့တောင်ပံတစ်ဖက်ပြတ်နေတဲ့ပင်လယ်လေကလေးဂူဒီဟာ2020နှစ်အစမှာပဲရေရက်အတူကလေးနဲ့ရေပြန်ကူနိုင်ခဲ့ပါတယ်။သူ့ကိုသရိတ်ဆန်ထိုင်းနေစခန်းမှာစောင့်ရှောက်ထားတာဖြစ်ပြီးဘယ်ဖက်ရေရက်ကငါးဖမ်းပိုက်မှာညှိပြီးတော့ပြတ်သွားတဲ့အတွက်အတော်လေးကြာအောင်မသွားနိုင်မလာနိုင်ဖြစ်ခဲ့ရတာပါ။ထိုင်းနိုင်ငံကပထမဆုံးဖန်တီးပေးလိုက်တဲ့အဲ့ဒီရေရက်တူကလေးနဲ့ဂူဒီကလေးအလွယ်တကူရေပြန်ကူနိုင်ပြီလို့ရှာပါသရိတ်ဆန်တွေထိုင်းနေစောင့်ရှောက်ပေးနေတဲ့သရိတ်ဆန်ဆရာဝန်တွေကပြောပါတယ်။ထိုင်းနိုင်ငံဘာကောင်မျိုးကချူလာလောင်ကွန်းတက္ကသိုလ်သုတေသနပညာရှင်တွေနဲ့ထိုင်းတဘာဝပတ်ဝန်းကျင်ရေးရာတာဝန်ရှိသူတွေကငါးဖမ်းလုပ်ငန်းတွေကြောင့်မကြာခဏဒဏ်ရာရတဲ့လက်ကလေးတွေအတွက်ရေရက်တူတွေဖန်နေဖို့ကြိုးစားနေကြတာလည်းဖြစ်ပါတယ်
။ Wow, this is love.
နိုင်ဂျီးရီးယားနိုင်ငံသား Michael Sandy ကတော့သူ့အတွက်ထူးလုပ်ပေးထားတဲ့လက်တူနဲ့2020ခုနှစ်ကိုစတင်ခဲ့ပါတယ်။အရင်လုံးကရုပ်ရှင်တွေမှာအထူးပြုလုပ်ချက်တွေဖန်တီးပေးခဲ့တဲ့အသက်32နှစ်အရွယ်ဂျွန်အမ်မနန်ကမိုက်ကယ်အသားရောင်နဲ့ဆင်တူလက်တူတစ်ခုကိုဖန်တီးပေးခဲ့တာဖြစ်ပါတယ်။ခြေထုလက်တူဖန်တီးတာကိုတနန်းတက်သိမ်းယူထားတာမဟုတ်တဲ့ဂျွန်ကသူ့မိသားစုဝင်တယောက်မတော်တဆဖြစ်ပြီးတော့ရိုးကျိုးသွားပြီးနောက်ပိုင်းဒီလုပ်ငန်းကိုစိတ်ဝင်စားလာတာဖြစ်ပါတယ်။အောင်မြင်တိုးတက်လာတဲ့သူ့ရဲ့ Immortal Cosmetic Art ကုမ္ပဏီဝန်ဆောင်မှုတွေကနိုင်ဂျီးရီးယားနိုင်ငံကိုအာဖရိကရဲ့အကြီးဆုံးစီးပွားရေးနိုင်ငံတစ်ခုဖြစ်လာအောင်လို့ဒစိတ်တစ်ပိုင်းအထောက်ကူပေးနေတာလည်းဖြစ်ပါတယ်။
ထာနဲ့ဘုံတံတွေညနေတဲ့စစ်တလင်းမှာလဲချစ်စရာရည်တံကိုကြားရတယ်ဆိုရင်မအံ့ဩကြပါနဲ့
ဒီဘာဟိုက်မောင်
းချီရနိုင်ငံကဆာလဝါဆိုတဲ့အသက်3နှစ်အရွယ်မိန်းကလေးရဲ့ချစ်စရာရည်တံနားဆောင်မိသူတွေမနေနိုင်ပဲလိုက်ရင်မိတဲ့ဗီဒီယိုတစ်ခုကဘာကျော်သွားခဲ့ပါတယ်စစ်ပွဲတင်နေတဲ့ဆီးရီးယားနိုင်ငံမှာစစ်ပွဲကြောင့်ဘုံသံတွေညံနေတဲ့အတွက်တမင်းငယ်လေးဆာလဝါမကြောက်အောင်ဖခင်ပြည်သူကဒါရီဟာလှပတဲ့မီရှူမီပန်းရဖောက်တဲ့နေတူရာကြောင့်ရီရတဲ့ကစားနေမျိုးကစားမယ်ဆိုပြီးအဖေဖြစ်တဲ့အဗ္ဒူလာမိုဟာမက်ကသင်ပေးထားတာပါနေ့စဉ်လေးချောင်းထိုးစစ်ဆင်နေတဲ့အတွက်ကလေးတွေစိတ်ပိုင်းဆိုင်ရာထိခိုက်နေကြတာကြောင့်သူ့တမီးကလေးအဲ့ဒီလိုမဖြစ်အောင်ခုလိုရီမောတဲ့ကစားနေကိုတည်တွင်ခဲ့တာလို့မိုဟာမက်ကပြောပါတယ်အဲ့ဒီဗီဒီယိုအွန်လိုင်းမှာလူတွေအများကြီးကြည့်ကြလို့ကမ္ဘာကျော်သွားပြီးသိပ်မကြခင်မှာပဲဆာလဝါရိုမီတာစုကိုတူရကီအစိုးရကသူတို့နိုင်ငံမှာပြောင်းရွှေ့ခြေချဖို့ဖိတ်ကြားခဲ့ပါတယ
်။ရုရှားနိုင်ငံရှိပဲအီရစ်ကူမြို့မှာရင်းနှီးရဲကတားခံရတဲ့ကောင်းမောင်းလာသူအမျိုးသမီးတယောက်ရဲ့စိုးရင်စိတ်တွေဟာနောက်ဆုံးမှာတော့အပြုံးနေဖြစ်သွားပါတယ်။ပုံမှန်လွေးလို့စဉ်အတိုင်းမော်တော်ယာဉ်ဆိုင်ဆာလမ်တွေစစ်ဆေးပြီးတော့မှရင်းနှီးရဲကကောင်းမောင်းလာသူအမျိုးသမီးကိုအပြည့်ပြည့်ဆိုင်ရာအမျိုးသမီးများနေ့ကိုဂုဏ်ပြုရအနေနဲ့ပန်းတပွင့်လက်ဆောင်ပေးခဲ့ပါတယ်။1900ပြည်လုံးနှစ်တွေမှာလုပ်ငန်းကုတီအတွင်းအမျိုးသမီးတွေရဲ့အခွင့်အရေးနဲ့ပတ်သက်လို့မြောက်အမေရိကနဲ့ဥရောပတစ်လျှောက်တောင်းဆိုဆန္ဒပြပွဲတွေစတင်ရကနေပြီးတော့အပြည့်ဆိုင်ရာအမျိုးသမီးများနေ့စတင်ပေါ်ပေါက်လာတာဖြစ်ပြီးတော့အဲ့ဒီဟာရုရှားနိုင်ငံမှာထင်ရှားတဲ့အားလိုက်ရတစ်ခုလည်းဖြစ်ပါတယ်
။ပိုလန်နိုင်ငံကနာမည်ကြီးအော်ပရာဆိုတော့ဂျိုဆက်ဖ်အော်လန်စကီဟာစင်ဖိုနီပြဇာတ်ရုံမှာ break dance ကတ်ကွက်တွေရုပ်တရက်ကပြခဲ့တာကြောင့်သူပရိသတ်တွေအံ့ဩမှင့်တက်ခဲ့ပါတယ်။16ရာစုနှစ်နောက်ပိုင်းမှာရေးဆက်ခဲ့တဲ့ Brock ရှေးသွာတေးတပုတ်ကို2019ခုနှစ်မှာတီဆိုဖျော်ဖြေထားတဲ့သူ့ရဲ့ဗီဒီယိုတစ်ခုပြန့်နှံ့ခရကစပြီးတော့လူသိများထင်ရှားလာတာပါ။ Olensky ရဲ့ Instagram လူမှုစာမျက်နှာကိုပုံမှန်ဝင်ကြည့်သူက6000ကျော်ပါတယ်။ Olensky ကလူမှုကွန်ရက်တွေကတဆင့်ကန်ဝင်တေးတချင်တွေကိုလူငယ်တွေစိတ်ဝင်စားလာအောင်ကြိုးစားနေပါတယ်လို့ပြောပါတယ်။
ကမ္ဘာတစ်ဝန်း COVID-19 ကာယောဂါကူးစက်ပြန့်နှံ့နေတာကြောင့်နှစ်လသားအရွယ်သားလေးရှိတဲ့ဂျောင်ဂျန်ဂျန်ကသူ့သားလေးမကျန်းမာမှာဖြစ်မလာအောင်လို့ Baby Safety Pot လို့ခေါ်တဲ့သွားလျာပွေ့ချီတည်သွားလို့ရတဲ့လေလုံးပိတ်တက်တာငယ်လေးတစ်ခုတည်ထွင်ခဲ့ပါတယ်။ဒီတက်တာလေးတဲ့ထည့်ပြီးတော့ကလေးကိုအပြင်ခေါ်သွားလို့ရှိရင်ပူးကူးခါရမယ်ဘီးကကင်းမယ်လို့လည်းဂျောင်ကပြောပါတယ်။ Test Training Online Game စီကအဲ့ဒီအကြံရခဲ့တာလို့လည်းပြောပါတယ်။လေလုံးပိတ်ထားတဲ့ Baby Safety Pot ကိုလေးတန်းစက်နဲ့လည်းချိတ်ဆက်ထားတာပါ။ကလေးကိုပြင်ပလေးနဲ့ထိတွေ့စရာမလိုဘဲနဲ့အပြင်ကနေလက်ထည့်ပြီးတော့ပုတ်တက်ချော့ပြလို့ရမယ်လက်အိတ်တက်တဲ့အပေါက်လေးတစ်ခုလည်းပါပါတယ်တက်စာလေးထဲမှာကာဗွန်ဒိုင်အောက်ဆိုက်တန်ငွေသိပ်သေးစဘလောက်ရှိလဲဆိုတာတိုင်းတာတဲ့ဆက်နဲ့လည်းချိတ်ဆက်ထားပါတယ် လေးဆက်လွှာတွေလေးပေးခြင်းအဖြစ်ဒီတက်တာလေးကိုကာယောဂတစ်ခုရဲ့အကြောင်းမဟုတ်ဘဲနဲ့လူလူညဉ့်ညံ့တဲ့အခါမျိုးမှာလည်းအသုံးပြုနိုင်တယ်လို့ကျောင်းကပြောပါတယ
်ခရီးယံဘာသာဝင်ရဲ့ Easter ဘာသာရေးပွဲတော်အချိန်မှာတော့ကိုဗစ်ကာယောဂကြောင့်ကန့်သတ်ချက်တွေချမှတ်ထားပေမဲ့ Greece နိုင်ငံမြောက်ပိုင်း Thessaloniki မြို့ကမုန်ဖုတ်ဆရာတူကကြီးနူးဆရာနေလန်းတမျိုးနဲ့ကျမ်းမာရေးဝန်ထမ်းတွေကိုဂုဏ်ပြုနိုင်အောင်လုပ်ကိုင်ခဲ့ပါတယ်မုန်ဆရာမာရီယိုစ်ပပါဒိုပိုလို့စ်ကသူ့မုန်တိုက်ကနေချောကလက်နဲ့လှုပ်ထားတဲ့ရုံရုပ်ကလေးတွေကိုနှာခေါင်းစည်းလေးတွေလက်အကလေးတွေဆင်ပေးထားတာပါ။နောက်ပြီးတော့ကာကွယ်ဆေးနဲ့ကိုရိုနာဗိုင်းရပ်စ်ပိုးပုံစံတွေကတော့မုန်ဖုတ်ရမှာသုံးတဲ့အိုင်စင်တကြားတွေနဲ့အီစတာအားလရဲ့အတွက်အထူးဖန်တီးခဲ့တာဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံအလယ်ပိုင်းဂျဘာကျွန်းပေါ်ကဒေသတစ်ခုမှာတော့ကိုဗစ် -19 ရောဂါထိန်းချုပ်တဲ့အနေနဲ့လူတွေအိမ်ပြင်မထွက်အောင်လို့ကြက်တင်းထစရာလီလန်တမျိုးနဲ့လုပ်ကန်ခဲ့ပါတယ်။အင်ဒိုနီးရှားနဲ့မလေးရှားရှေးပုံမြင်လာပေါကီယွန်တစီတရဲလိုမျိုးမလွတ်မကျွတ်နိုင်တဲ့အဝိဖြူပတ်လူသေးလောင်းပုံဖန်တီးပြီးတော့မျက်နှာကိုပေါင်းတာလိမ့်ထားတဲ့သူတွေကညာဘက်အိမ်ပြင်ထွက်လာတဲ့သူတွေကို၆လန်းတာပါဆာကူဟာဂျူဒေသတွေကလူကြီး9000လောက်ရှိတဲ့ကပူရွာလေးကလူတွေအိမ်ပြင်မထွက်ရအောင်လို့အဲ့လိုမျိုး၆လန်းခဲ့ကြတာဖြစ်ပါတယ်ဧပြီလဇန်ပိုင်းမှာစတင်ခဲ့တဲ့အဲ့ဒီလှုပ်ရှားမှုတွေလူမှုကွန်ရက်တွေကြောင့်လူသိများလာပြီးတော့လမ်းပေါ်ထွက်ပြီးတော့တရဲလာကြည့်တဲ့လူတွေပိုလို့တော့မှတိုးလာခဲ့ပါတယ်ဒါကြောင့်လည်းပဲအစီအစဉ်ပြောင်းပြီးတော့တပတ်တစ်ခါဒါမှမဟုတ်3-4ရက်တစ်ခါလောက်မှပဲရုတ်တရက်ထွက်ပြီးတော့6လန့်နေတာတွေလုပ်ပါတယ်
။ COVID-19 ကာယောဂါကာလအတွင်းအလူငွေကောက်ခံပေးခဲ့တဲ့ပရတင်နိုင်ငံကအငိမ့်စားပုံမူကြီးတော်မိုဟာဆွဲလုံးလိုက်ရဲ့တင်ကြတာတစ်ခုဖြစ်လာခဲ့ပါတယ်။နှစ်တရာပြည့်မွေးနေ့မှာဘိန်တက်လမ်းလျှောက်တွန်းလဲအကူနဲ့သူ့အိမ်ရှိမြေကွက်လထဲမှာခေါရုံခေါပြန်ရှောင်ရင်းပရတင်ကျမ်းမာရေးဝန်ဆောင်မှု NHS အတွက်အလူငွေထည့်ဝင်ကြဖို့တိုက်တွန်းနှိုးဆော်ခဲ့ရကအမေရိကန်ဒေါ်လာတန်90အထိအလူငွေကောက်ခံနိုင်ခဲ့သူလည်းဖြစ်ပါတယ်။တူရဲဆန်ချိန်တင်ရမငွေကောက်ခံပေးနိုင်ခဲ့တဲ့သူလုပ်ရက်ကဂင်းနစ်ကမ္ဘာဆန်ချိန်တင်သွားခဲ့တာပါစစ်မှုထမ်းဟောင်းပိုမူကြီးမိုးရဲ့အောင်မြင်မှုကိုဂုဏ်ပြုတဲ့အနေနဲ့ပရတင်ဘုရင်မကြီးအလစ်ဘတ်ကလည်းဇူလိုင်လမှာအထူးအခမ်းအနားတရက်နဲ့သူရဲကောင်းပွဲပေးအပ်ချီးမြှင့်ခဲ့ပါတယ
်ဂရင်းနိုင်ငံအီသီမျိုးကဆူတီးရီးယားစီးရင်အထူးကြက်မှတ်ကုသဆောင်မှာတက်ရောက်နေတဲ့ COVID-19 ရောဂါတဲ့တူစိတ်ပြေလက်ပြောက်ဖြစ်သွားအောင်လို့သူ့ရဲ့အသက်64နှစ်ပြည့်မွေးနေ့ကိုစီးရင်ကြက်မှတ်ဝန်ထမ်းတွေကကျင်းပပေးခဲ့ပါတယ်စီဝန်နန်းတွေက Happy Birthday သချင်းဆိုရင်နဲ့ဖျောင်းနိုင်နေထွန်းထားတဲ့ကိမုတ်တလုံးနဲ့မွေးနေ့ပွဲလုပ်ပေးကြတာပါ။အီသီမျိုးကန်တူဖြစ်တဲ့အဲ့ဒီလူနာအရေးပေါ်ဌာနမှာ6ရက်တက်ခဲ့ရပါသေးတယ်။သူစီဝန်တက်နေတဲ့ဆယ်နှစ်ရဲ့မြောက်နေ့မှာဒီမွေးနေ့ကိုကျင်းပပေးကြတာဖြစ်ပါတယ
်။ဧပြီ29ရက်နေ့မှာကျင်းပတဲ့ PP ဆိုင်ရာကာကွယ်သူများနဲ့ International Dance Day မှာတော့ကာယောဂါကြောင့်လူတွေခက်ခွာနေကြရပေမဲ့လည်းဖင်လန်နိုင်ငံပိုလိုကရစ်ရိုးရာအကအဖွဲ့ကဒီကိုဗစ်စီးကားလည်းမဖောက်အောင်ထိန်းထားတဲ့နေနဲ့သူတို့ကခုံတာကိုဗီဒီယိုရိုက်ပြီးတော့ပါဝင်ဆင်နွှဲခဲ့ပါတယ်။ကာယောဂါကြောင့်ကန့်သတ်ချက်တွေချတာချိန်မှာအွန်လိုင်းဗီဒီယိုကနေအပတ်စဉ်တွေ့ဆုံပြီးတော့အကတိုက်ခဲ့ရကနေ Polka in Quarantine ဆိုတဲ့အကပွဲလုပ်ဖို့အကြံရခဲ့တာပါ။အဲ့ဒီဗီဒီယိုထဲမှာတော့နိုင်ငံနေရအနှံ့အပြားကနေရိုးရာကချီတဲ့28ယောက်တို့ပါဝင်ကခုံထားကြတာဖြစ်ပါတယ်။
အီတလီနိုင်ငံမှာတော့ကာယောဂါကန့်သတ်ချက်ကြောင့်အပတ်စဉ်တွေ့မိနေကြမိကလေးနဲ့နှစ်လကြာခွဲခွာခဲ့ရတဲ့အသက်90ဝန်းကျင်ဖူးဖွားရဖြစ်တဲ့ဒိုမီနီကိုဒီမာဆာနဲ့ဇနီးဖြစ်သူမာရီယန်နီတိုနီယာကန်ဂျနီတို့မိကလေးဆစ်ဆီလီယာနဲ့ပြန်တွေ့ရတဲ့အချိန်မှာတိတ်ကိုဝမ်းသာခဲ့ကြပါတယ်။မိမလေးကအဖိုးနဲ့ဖွားကိုဝမ်းသာအားရပြီးဖက်ခဲ့ပါတယ်။အီတလီနိုင်ငံတစ်ဝှမ်းလုံးမှာချမှတ်ထားတဲ့ကာယောဂါကန့်သတ်ချက်တွေကိုဖြေလျှော့ပေးလိုက်တဲ့မိလာကြတော့မှအရင်ကတပတ်တစ်ခါတွေ့နေကြမိကလေးနဲ့ခုလိုမျိုးပြန်တွေ့ခွင့်ရခဲ့ကြတာလည်းဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကဘွဲ့ရအကြောင်းသူအကြောင်းသားတွေကတော့ကာယောဂါကြောင့်သူတို့ဘွဲ့ရလို့အောင်ပွဲခံတာကိုအပျက်စီးမခံခဲ့ကြပါဘူး။အကြောင်းသူအကြောင်းသားတွေဘွဲ့လက်မှတ်တွေကိုကားနဲ့ဖြောင်းပေါင်းပြီးတော့လက်ခံရယူနိုင်အောင်ကျောင်းဖက်ကအစီအစဉ်ခဲ့တာပါ။အကြောင်းသားတွေကလည်းဒိုနင်းဘွဲ့ဝဆုံနဲ့ခေါင်းဆောင်တွေဝတ်ပြီးတော့ပျော်ပျော်ရွှင်ရွှင်တက်ရောက်လက်ခံရယူခဲ့ပါတယ်။ဖွယ်လက်မှတ်ကမ်းမိတဲ့သူတွေကလည်းဖြတ်သွားတဲ့ကားတွေကိုစိတ်သက်ကြွစေတဲ့ဆိုင်မုတ်တွေထောင်းမြန်ရင်အာဘစ်ကားတွေလည်းအော်ဟစ်ပြောကြခဲ့တာပါကယ်လီဖိုးနီးယား CSUSM တက္ကသိုလ်ကဥက္ကဋ္ဌအယ်လန်နော့ဖီလ်ကလည်းဒီလိုနည်းမျိုးအမတ်တရဖြစ်တော့အောင်လို့လာပြီးတော့ဝိုင်းလုတ်ကိုင်းသူတွေကတယောက်နဲ့တယောက်ဆက်ပြီးအကော်ကနေပြီးတော့စိတ်ချတဲ့အနေနဲ့ဖွယ်လက်မှတ်အချင်းမျိုးပွဲလုပ်ပေးခဲ့တာလို့ပြောပါတယ
်ကယ်ယောဂါကန့်သတ်ချက်ကိုလူတွေလိုက်နာအောင်လို့ရူမေးနီးယားနိုင်ငံသားတယောက်ကသူ့အကောင်းဆုံးလှုပ်တတ်တဲ့နည်းနဲ့ကြိုးပမ်းခဲ့ပါတယ်ဖနက်ချုပ်သမား Gregory Love ဟာဥရောပဖနက်ဆိုင်85ဥရှိဖနက်တစ်မျိုးကိုတီထွင်ချုပ်ခဲ့တာပါဒီဖနက်စီးထားတဲ့လူ2ယောက်မျက်နှာချင်းဆိုင်ရက်တဲ့ခါမှာတယောက်နဲ့တယောက်9ပြီလောက်ချားနေမှာဖြစ်ပါတယ်ရုပ်ရှင်သရုပ်ဆောင်တွေအတွက်ချုပ်ပြရတဲ့ဖနက်ပုံစံတစ်မျိုးကိုအခြေခံပြီးတော့ဖန်တီးထားတဲ့သူ့ရဲ့ဥရှိဖနက်မှာယူသူ9ဦးထက်မနည်းရှိတယ်လို့ Love ကမိလာတွေမှာပြောပါတယ်ဖနက်တရံအတွက်3ပြီပတ်လေတေချက်တစ်ခုလိုအပ်ပြီးတော့2ယောက်လောက်ချုပ်လို့ရတာဖြစ်ပါတယ်
ပြည်ထောင်နိုင်ငံကအငြိမ်းစားပုံမကြီးထွန်မိုးရဲ့အောင်မြင်မှုကိုအားကျပြီးတော့ပြည်ထောင်နိုင်ငံသားနောက်တယောက်ကလည်းသူ့အသက်ကယ်တင်ခဲ့တဲ့ဆေးရုံအတွက်ရောင်းမငွေရှာပေးဖို့ကြိုးပမ်းခဲ့ပါတယ်။အသက်၅နှစ်အရွယ်တိုနီဟွန်ဂယ်က2020ခုနှစ်ထဲမှာရခဲ့တဲ့သူ့ရဲ့ခြေထူးကလေးနဲ့6မိုင်ကျော်လမ်းလျှောက်ရင်းနဲ့အီဗာလီနာလန်ဒန်ကလေးဆေးရုံအတွက်ဒေါ်လာ1.24သန်းကောက်ခံပေးနိုင်ခဲ့ပါတယ်။သူငငယ်တုန်းကမိဘရင်တွေရဲ့မသေးယုံသမဲနှိပ်စက်မှုကြောင့်သူ့ရဲ့ခြေနှောင်းစလုံးဖျက်ခဲ့ရပါသူ့ရဲ့ခြေထူးကလေးတွေကတော့ဖေဗူလာကမှရခဲ့တာလို့မွေးစားအမေပေါ်လာဟတ်ဂဲကပြောပါတယ်ရံပုံငွေရှာတဲ့အနေနဲ့အဲ့ဒီလိုလမ်းလျှောက်ရတော့ကိုတိုနီကသဘောကျနေခဲ့တာပါသူ့ရည်မှန်းချက်အတိုင်းဂျွန်လာအထဲမှာ6မိုင်ကျော်လမ်းလျှောက်နိုင်ခဲ့တဲ့အတွက်တိုနီလည်းကျေနပ်အားရနေပါတယ်ဆေးရုံအတွက်ရံပုံငွေစတာလင်ပေါင်500လောက်ရှာဖို့ကနဦးရည်မှန်းခဲ့ပေမဲ့လည်းမျှော်မှန်းထားတာထက်ကျော်လွန်ခဲ့တာလည်းဖြစ်ပါတယ်
ရုရှားနိုင်ငံကအသက်16နှစ်အရွယ်ဘောလုံးသမားတယောက်သွေးပူလေးချိန်ကလုံနေတော့မူကြိုးပစ်ခံရပြီးတော့ဆေးရုံအမြန်ပို့လိုက်ရပေမဲ့အသက်ရှင်မယ်လို့မထင်ခဲ့ကြပါဘူး။ Ivan Zabrowski ဟာမော်စကိုမြို့ဆောင်က FC Nyamia Krupa အသင်းနဲ့ဇူလိုင်လအတွင်းလေးချိန်နေချိန်မှာမူကြိုးပစ်ခံရတာပါ။သတင်းသုံးပတ်ကြာမှာတော့လေးဝင်းနဲ့ပကုန်းတဝိုက်မှာမီးလောင်ရအနေငယ်နဲ့ Ivan တယောက်ဘောလုံးကွင်းထဲကိုပြန်ရောက်လာပါတယ်။အသင်းဝင်တွေကိုပကြခရဆူသလိုကူညီကယ်တင်တတ်တဲ့ Ivan တယောက်ဒါလို့ပြန်ပြီးတော့နလန်ထူလာချိန်မှာသူ့ကိုအကြီးတန်းအဖွဲ့ဝင်ဖြစ်တဲ့ဘောလုံးတင်းကလည်းစာချုပ်ချုပ်ဆိုခဲ့ပါတယ
်။ကာယောက်ကကန္တချက်တွေတင်းကျပ်ပြီးတော့လူတွေတီးချခွဲထားတဲ့အစီအစဉ်တွေကြောင့်ပုဂုဆက်မှုတိတ်မရှိခဲ့တဲ့ဗီယက်နမ်နိုင်ငံမှာပရိုတင်းလေးရင်မှုတယောက်ကိုဗစ်ကြောင့်အကြီးကျယ်နာမကျန်ဖြစ်ခဲ့ပါတယ်။အစိုးရပိုင်းဗီယက်နမ်လေကြောင်းလိုင်းလေးရင်မှုဖြစ်တဲ့စတီဖန်ကင်မရွန်တယောက်အလုပ်ဝင်ပြီး၃ရက်အကြာမလာထက်မှဆေးရုံတင်လိုက်ရတဲ့အချိန်မှာတော့ကိုဗစ်ကြောင့်အခြေအနေဆိုးလို့နဲ့လူနာအဖြစ်လူသိအများကြီးတာပါ။လာနေချီဆေးရုံတက်ပြီးချိန်မှာတော့အသက်43နှစ်အရွယ်ကင်မရွန်တယောက်ဇူလိုင်လမှာဆေးရုံကဆင်းပြီးပရိုတင်းကိုပြန်သွားနိုင်ခဲ့ပါတယ်။ကင်မရွန်ရဲ့နာမကျန်းမှုနဲ့သူ့အသက်ကဲဖို့ဆေးဝန်တွေရဲ့ကြိုးပမ်းချက်တွေကိုအကျယ်တဝင့်ဖော်ပြတဲ့သတင်းတွေဟာဗီယက်နမ်နိုင်ငံမှာကာယောဂါတိုက်ဖျက်ရေးကိုအောင်မြင်စွာတိုက်ဖျက်ခဲ့တဲ့လက္ခဏာတရားလည်းဖြစ်လာခဲ့တာဖြစ်ပါတယ
်။2020ခုနှစ်ကလူများစုအတွက်ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ခဲ့တယ်လို့ပဲအီတလီနိုင်ငံကအသက်96နှစ်အရွယ်အငြင်းစားဂျူဆက်ပါပက်တနိုကလည်းအသက်အကြီးဆုံးဘွဲ့ရကြောင်းသားတူဖြစ်လာပါတယ်။ဆစ်စလီမျိုးကနွမ်းပါတဲ့မိသားစုတစ်ခုကနေ1923ခုနှစ်မှာမွေးဖွားခဲ့တဲ့ပက်တနိုဟာစာဖတ်ရတာဝါသနာပါပေမဲ့ငယ်ငယ်တုန်းကတက္ကသိုလ်တက်ဖို့မတတ်နိုင်ခဲ့ပါဘူး။အသက်90ဝန်းကျင်ရောက်တော့မှပါလမိုတက္ကသိုလ်ကနေသမိုင်းနဲ့စိတ်ပညာဘာသာရေးဘွဲ့ယူနိုင်ခဲ့တာဖြစ်ပါတယ်။အခုချိန်မှာဘွဲ့မရရင်ဘရော့မှရတော့မှမဟုတ်ဘူးလို့လည်းသူကပြောပါတယ်။၃နှစ်ကြာအပြင်းထန်လေးလာသင်ယူပြီးတော့တကဘာလုံးကတ်ယောဂါနဲ့ရင်ဆိုင်နေရတဲ့အချိန်ရောက်တော့မှအီတလီနိုင်ငံအတွင်းအသက်အကြီးဆုံးလူဖြစ်တဲ့ဘွဲတစ်ခုကိုစခုရခဲ့တာပါသူ့ရဲ့အတန်းပေါ်ရီတဲ့အသက်80ကျော်ကြီးပြီမဲ့လေအတန်းထဲမှာအမြင့်ဆုံးအမှတ်ရပြီးတော့ဂုံတူးတွေနဲ့အောင်မြင်ခဲ့တာလည်းဖြစ်ပါတယ
်ဒါကတော့2020ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့ဝမ်သာကြီးနူးစရာသတင်းတချို့ပါနောက်ထပ်သတင်းကောင်းလေးတွေကိုလည်းကိုသားညုံဦးနဲ့ကျမအနောင်တော်ကဆက်ပြီးတင်ဆက်အောင်မို့စောင့်မျှော်အားပေးကြပါအောင်ရှင်
အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ယင်းသိနိုင်ငံသားတယောက်ဟာပြီးခဲ့တဲ့အပတ်ကရေခဲဘုံထဲမှာအချိန်အကြာဆုံးနေနိုင်သူအဖြစ်ကမ္ဘာစံချိန်သစ်တင်လိုက်နိုင်ပါတယ်။ကနေဒါနိုင်ငံကအဖေတယောက်ကတော့သားဖြစ်သူပါတဲ့မွေးရပါအမှတ်ကြီးအတိုင်းသူ့ကိုယ်လုံးမှာဆေးမြင့်ကြောင်လိုက်ထိုးခဲ့ပါတယ်။အခုလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။ယင်းသိနိုင်ငံသားတယောက်ဟာပြီးခဲ့တဲ့သတင်းဘက်ကဒီရေဘုံထဲမှာအချိန်ကြာဆုံးနေနိုင်သူအဖြစ်ကမ္ဘာစံပေတင်လိုက်ပါတယ်။အသက်34နှစ်အရွယ် Romain Van der Dorpe ဟာကင်ဆာရောဂါဝေဒနာခံစားနေရတဲ့ကလေးငယ်လေးအတွက်ရံပုံငွေရှာဖို့အခုလိုအပေါ်ပိုင်းအင်ဂျီဗလာနဲ့ဘောင်းမီတူလေးပဲဝတ်ပြီးလက်ရင်းအထိရေခဲတွေထည့်ထားတဲ့ပုံထဲမှာ2နာရီ35မိနစ်53စက္ကန့်အကြာနေထိုင်ကြခဲ့ပါတယ်။သူကပြီးခဲ့တဲ့စက်တင်ဘာလတုန်းကဩစတြေးလျနိုင်ငံသား Joseph Gobel တင်ထားတဲ့2နာရီမိနစ်30 58စက္ကန့်ကိုချိုးလိုက်နိုင်တာပါအခုလိုအေးကန်ထဲမှာဝင်ထိုင်နိုင်ဖို့အတွက်ကိုတော့တခြားနေရာတစ်ခုမှာရောက်နေရလို့စိတ်ကူးခံစားပြီးနေခဲ့ရတယ်လို့ Van Chan Rupee ကပြောပါတယ်လူအယောက်50လောက်ဝမ်းကြည့်နေခဲ့ကြပြီးတော့အခုလိုနေနိုင်ဖို့အတွက်လည်းအေးဆက်တဲ့ရေကန်တွေအေးကန်တွေနှင်းတော်တွေထဲမှာကိုယ့်ဘာသာကိုမြုပ်နှံပြီးလေ့ကျင့်ခဲ့ရတယ်လို့ Van Chan Rupee ကပြောပါတယ်သူရရှိတဲ့အလူငွေကိုတော့ Waterloss မြို့မှာရှိတဲ့ Wonder Augustin Clay Cancer ကုညီအဖွဲ့ကိုပေးအပ်လိုရမှာပ
ါကနေဒါနိုင်ငံကအဖေတယောက်ကတော့ဓာတ်ဖြစ်သူစိတ်အားငယ်နေမှာဆိုတာကြောင့်ဓာတ်ဖြစ်သူမှာပါတဲ့မွေးရပါအမှတ်ကြီးအတိုင်းသူ့ကိုယ်လုံးမှာလည်းဆေးမြင့်ကြောင်လိုက်ထိုးခဲ့ပါတယ်နိုင်30ကြာအနာခံပြီးတော့သူ့ရှစ်နှစ်သားကလေး Derek Jr. စိတ်အားမငယ်စေဖို့အတွက်အဖေဖြစ်သူ Derek Bruce Sr. က ပုံစံတူဆေးမင်ကြောင်ထိုးခဲ့တာပါ။ဒါဖြစ်သူရေးကူးတဲ့အခါမှာအင်ကြီးမချွတ်ချင်တာကိုသတိထားမိတဲ့အတွက်အခုလိုလိုက်လုပ်ဖြစ်ခဲ့တာဖြစ်တဲ့အကြောင်းအဘာဒါပီနယ်အက်ဒမွန်ဒန်မြို့မှာနေထိုင်တဲ့အဖေဖြစ်သူကပြောပါရယ်။သူဆေးမင်ကြောင်ထိုးတဲ့နေရာတွေကနာကျင်မှုကိုပိုပြီးခံစားရတဲ့နေရာတွေဖြစ်တယ်လို့ဆေးမင်ကြောင်တက်တူးဆိုင်ပိုင်ရှင်တိုနီဂျစ်ဘတ်ကပြောပါရယ်။သတင်း6ပတ်ကနေသတင်း10ပတ်ကြာနိုင်30ကြာအသုံးပြုပြီးတော့ထိုးခဲ့တဲ့တက်တူးကြောင့်သားဖြစ်သူအနေနဲ့စိတ်လုံခြုံမှုရှိရှိနဲ့ရေကူးကန်မှာအင်ဂျီချွတ်နိုင်သွားပြီးတော့သူ့အဖေရဲ့လက်ဆောင်အတွက်ကျေနပ်နေပါတယ်ခင်ဗျာ
။ Christmas ကာလတုန်းကစန္ဒာပိုးပိုးတရာ Christmas လက်ဆောင်တွေလိုက်ပို့ဖို့ကြိုးစားရင်းတက်ကျူးနဲ့ညှိသွားတဲ့အကြောင်းပြောပြချင်ပါတယ်။ American ပြည်တော်စုကယ်လီဖိုးနီးယားပြည်နယ် Rio Linda မြို့ကစန္ဒာလိုဝစ်ဆင်ထားတဲ့လူတယောက်ဟာ Paragliding Lady နဲ့လေဟုန်စီးလာရင်တက်ကျိုးနဲ့ညှိပြီးလေထဲမှာတန်းလန်းကြီးချိန်နေခဲ့တာပါ။ Sacramento မြို့သက်ဌာနနဲ့တားပေးဌာနတို့ပူးပေါင်းပြီးဒီစန္ဒာဖိုးဖိုးကြီးဘေးကင်းကင်းနဲ့မြေပြင်ပေါ်ကိုရောက်အောင်ကူညီခဲ့ရပါတယ်။သူကရက်ခွက်ထဲကကလေးတွေကိုတခြားလုံးလိုက်ဝေဖို့ကြိုးစားရင်းအခုလိုဖြစ်သွားတာလို့မြို့သက်ဌာနကပြောပါတယ်။ကံကောင်းတာကတော့ Paraglider စီးတဲ့ဒီစန္ဒာဖိုးဖိုးဘေးကင်းကင်းနဲ့တန်းရမရခဲ့တာပဲဖြစ်ပါတယ်ရှင်။
ထိုင်းနိုင်ငံအလဲပိုင်းဒေသမှာခရစ်စမတ်ဆင်နွှဲခဲ့ပုံကတော့ဆင်နွှဲကိုစန်တာပုံစံဝတ်ဆင်ပေးထားပြီးကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်နှာခေါင်းစည်းတွေလိုက်ဝေပေးခဲ့တာပဲဖြစ်ပါတယ်။ဆင်လေးကောင်နဲ့ဆင်ဦးစည်း၄ယောက်လုံးစန်တာကလော့စ်ပုံစံဝတ်ဆင်ထားပြီးတော့ဆင်နွှဲကိုနှာခေါင်းစည်းအဝတ်တွေတက်ဆင်ပေးထားပါတယ်။အယုဒ္ဓယာမြို့မူလာတန်းကျောင်းရှိမှာကျောင်းသူကျောင်းသားတွေအတွက်နှာခေါင်းစည်း900ကျော်ကိုဝေမျှပေးခဲ့တာဖြစ်ပြီးတော့ကိုဗစ် -19 ရောဂါနဲ့ပတ်သက်ပြီးအများပြည်သူတွေအနေနဲ့သတိထားမိစေဖို့လည်းရည်ရွယ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်ခါတိုင်းနှစ်တွေနဲ့မတူပဲဆင်တွေလည်းကျောင်းထဲကိုမဝင်မဲနဲ့တကြားလုံးလက်ဆောင်တွေအစားအခုလိုနှာခေါင်းစည်းတွေကိုဝေမျှပေးနေတာပါ။ထိုင်းနိုင်ငံမှာဖိခဲ့တဲ့ရက်ပိုင်းတွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်ဖြစ်နေပြီးတော့တချို့ဒေသတွေမှာအသွားအလာပိတ်ဆို့ကန့်သတ်တာတွေကိုပြန်လည်လှုပ်ဆောင်နေပါတယ်ခင်ဗျာ။
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်အခုတော့ဒီဇင်ဘာကိုရောက်တိုင်း VOE တော်တာရှင်နေအတွက်ထုတ်လွှင့်ပေးနေကြစောင့်တေးလက်စာစီစဉ်လှည့်ကြပါပြီရှင်ဒီနေ့ညတော့စူရော့ခိုင်ထူးရဲ့နှင်းဝေတဲ့စောင့်ဆိုတဲ့တခြင်းကိုရွေးချယ်ပေးထားပါတယ်နားဆင်ကြရအောင်ပါရှင်
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတော့သတင်းကျဉ်းချုပ်ကိုတင်ပြပေးပါမယ်။ American သမ္မတ Donald Trump ကကိုဗစ်ကာလအကူအညီပေးပါဝင်တဲ့ American အစိုးရအသုံးစီဥပဒေမူကြမ်းကိုစနေနေ့ညတကောင်ရဲ့အချိန်ထိလက်မှတ်မထိုးတာကြောင့်အလုံးနဲ့မဲ့ခန်းစား권နဲ့အင်္ဂါကပေးဖို့အခက်အခဲတွေ့နေသူတွေအတွက်ပေးရနေတဲ့ခန်းစား권တွေတနည်းအနေနဲ့ကစာပြီးတက်တန်းကုန်ဆုံးပြီဖြစ်ပါတယ်။လွတ်တော်နှစ်ရက်ကအတည်ပြုထားတဲ့ဒီဥပဒေကြမ်းကိုသမ္မတ Trump ကပြီးခဲ့တဲ့သတင်းပတ်ထဲပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်နေတာဖြစ်ပြီးမနေ့စနေနေ့ကအထီးလဲကန့်ကွက်နေစေဖြစ်ပါတယ်။ဥရောပနိုင်ငံအတော်များများဒီကနေ့တနင်္ဂနွေနေ့မှာကိုဗစ် -19 ကာကွယ်ဆီစပြီးတော့ထိုးနှံပေးနေပြီဖြစ်ပါတယ်။အီတလီနိုင်ငံမှာသူနာပြူတူတက္ကသိုလ်ပါမောက်ခတူနဲ့ဆရာဝန်တူတို့ကိုရောမမျိုးစည်းရုံတစ်ခုမှာပထမဆုံးကာကွယ်ဆီထိုးပေးခဲ့ပါတယ်။ပို့ပြီးတော့ကူးဆက်လွယ်တယ်လို့ပို့ပြီးအနည်းပေးနိုင်တဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲနိုင်ငံတချို့ကိုပြန့်နှံ့လာနေတဲ့အချိန်မှာပဲဥရောပနိုင်ငံတွေမှာအခုလိုကာကွယ်ဆီတွေစပြီးတော့ထိုးနှံပေးနေတာလည်းဖြစ်ပါတယ်။American နိုင်ငံ Nashville မြို့မှာအင်္ဂလိုနေထိုင်တဲ့ကားတစ်စင်းပောက်ကွဲသွားတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့ဗဟုအစိုးရစုံစမ်းစစ်ဆေးသူတွေဟာပောက်ကွဲမှုနဲ့ပတ်သက်လို့သဲလွန်စားရဖို့အတွက်အဲ့ဒီမြို့စင်ကြီးဘုံမှာရှိတဲ့နှစ်ထပ်အိမ်တင်းကိုမနေ့ကရှာဖွေခဲ့ပါတယ်။ Christmas နေ့ကဖြစ်ခဲ့တဲ့ဒီပောက်ကွဲမှုကြောင့်လူ3ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒီပောက်ကွဲမှုကြောင့်အနီးအနားကကားတော်များများပျက်စီးသွားခဲ့ပြီးစီးပွားရေးလုပ်ငန်း40ကျော်ရဲ့ဆိုင်ငန်းတွေလည်းပြင်းပောက်တွေကွဲပြီးတော့ထိခိုက်ပျက်စီးသွားခဲ့ပါတယ်ရှင်။တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွင် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနေ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေရှင်ကျမမြန်မာပြည်အောင်ပါ
This program has come to you from the Voice of America, Washington.